Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေခင်ဗျာ American ပြည်ထောင်စု Washington မြို့တော် VOA American တန်ခါနေ2015ခုနှစ်နိုဝင်ဘာလ26ရက်ကြာသပတေးနေ့ညအစီအစဉ်ကိုမြန်မာ Channel 9 9:00 နာရီကနေ 10:00 အထိ line meter 2425 3250နဲ့ line length meter 190လောက်ကနေတိုက်ရိုက်ထုတ်လည်နေပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်တော်အောင်ပ
ါမင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါIS စစ်သေးကြွားတွေကိုနိုင်ငံတကာပူးပေါင်းတိုက်ခိုက်ရေးအနောက်မဟာမိတ်တွေတွန်းအားဆက်ပေးနေပါတယ်။ရုရှားတိုက်လေရင်ကိုတူရကီကပစ်ချပြီးနောက်ပိုင်းနှစ်နိုင်ငံကြားအပြန်အလှန်အပြင်းထန်ပြောနေကြတော့ပါပဲ။အသက်82နှစ်အရွယ်အကျဉ်းချတရုတ်သတင်းစာဆီယာမားကိုပြန်လွှတ်ပေးလိုက်ပါပြီ။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။ဒီကနေ့ညတင်ဆက်ပေးမယ့်ထိပ်တန်းရသတင်းတွေထဲမှာတော့
ဒီမိုင်ဟောင်းเนี่ยเวลาปล่อยโฮมลอยแต่ละเตือนนะครับแต่ละปีเนี่ย
ဒါတော့ဒီထိုင်းနိုင်ငံကလွိုက်ကထုံးလို့ခေါ်တဲ့မီထွန်ပွဲတော်မှာလူငယ်တွေကိုဘလို့ဇပင်ဒီဇိုင်းမျိုးတွေညှက်ပေးခဲ့လဲဆိုတာကိုစံသားဆရာတူကရှင်းပြသွားတာပါ။အမေရိကန်ပြည်သူကမျိုးတချို့မှာစီးရီးယားဒုက္ခသည်တွေကိုလက်ခံထားဖို့အရေးအငင်းပွားမှုတွေရှိနေတာ။နောက်ဒီမြေမြုံမိုင်းအုံပြတဲ့နိုင်ငံအနည်းငယ်မှာမြန်မာနိုင်ငံဆက်လက်ပါဝင်နေတာစတဲ့သတင်းတွေပြင်နောက်ပိုင်းမှာလည်းအပတ်စဉ်စီစဉ်နေဖြစ်တဲ့ကျန်းမာရေးမြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလောက်အစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ပြူထွေးတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
ပြင်သစ်နိုင်ငံပါရီမျိုးတော်ကိုကြံပတ်တိုက်ခတ်ခံရပြီးတဲ့နောက် IS စစ်သွေးကြောအဖွဲ့ကိုတိုက်ခတ်ရေးနိုင်ငံကညွန်မောင်းအဖွဲ့ကိုချက်တွင်ဖို့အနောက်မဟာမိတ်နိုင်ငံတွေဒီကနေ့ဆက်ပြီးတွန်းအားပေးနေကြပါတယ်။ Syria က IS စစ်သွေးကြောတွေကိုညွန်မောင်းအဖွဲ့လေကြောင်းတိုက်ခတ်မှုမှာပူးပေါင်းပါဝင်ဖို့ရာအခုမဟုတ်ရင်ဘယ်တော့လဲလို့မေးခွန်းထုတ်ပြီးတော့ညွန်မောင်းအဖွဲ့နဲ့ပူးတွဲတိုက်ခတ်ဖို့ပြည်ထောင်ဝန်ကြီးချုပ် David Cameron ကလွှတ်တော်မှာတင်ပြပါတယ်။ညွန်မောင်းအဖွဲ့ရဲ့တိုက်ခတ်မှုမှာပြည်ထောင်နိုင်ငံပူးပေါင်းပါဝင်ဖို့အမေရိကန်သမ္မတ Barack Obama နဲ့ပြင်သစ်သမ္မတ François Hollande ကတိုက်တွန်းထားတယ်လို့ Mr. Cameron ကပြောပါတယ်။ဒီရက IS စစ်သွေးကြောအဖွဲ့ကိုညွန်မောင်းအဖွဲ့ကလေကြောင်းတိုက်ခိုက်မှုမှာပြစ်ဒဏ်ကပါဝင်ခဲ့ပေမဲ့စီးရီးယားမှာတော့မပါသေးပါဘူး။ဒီကိစ္စကိုမဲခွဲဆုံးဖြတ်မယ်လို့ကင်မရွန်ကပြောထားပေမဲ့အတီးပြုတ်နိုင်တယ်လို့တေချာမှပဲလုပ်မယ်ဆိုတာပြောပါတယ်။ဒီတော့တင်မှာပဲပြင်သစ်သမ္မတ François Hollande ဟာဒီကနေ့ရုရှားနိုင်ငံကိုသွားပါတယ်။ပြင်သစ်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုမှာပူးပေါင်းပါဝင်ဖို့ရုရှားသမ္မတ Vladimir Putin ကိုဆွဲဆောင်စည်းရုံးရေးသူကကြိုးစားတာပါ။
တူရကီနဲ့ဆီးရီးယားနယ်စပ်နာမှာဒီသတင်းပတ်အစောပိုင်းကရုရှားတိုက်လေယာဉ်တစ်စင်းကိုတူရကီကပစ်ချလိုက်ပြီးတဲ့နောက်ရုရှားနဲ့တူရကီအကြားအပြင်းထန်အပြန်အလှန်ပြောဆိုရတဲ့ဒီကနေ့အထိဆက်ဖြစ်နေတော့မှာပဲတူရကီဟာ IS စစ်သွေးကြွအဖွဲ့အစည်းကနေရေနံနဲ့သဘာဝကျန်းမာရေးဝင်နေတယ်လို့ရုရှားကဆွဆွဲတာကိုတူရကီသမ္မတ Recep Tayyip Erdogan ကဒီကနေ့မှညင်းပါတယ်ရုရှားဘက်ကတော့တူရကီကတင်ပို့ကုန်တွေအပေါ်ကန့်သတ်ချက်တွေကိုတင်းကျပ်လိုက်တဲ့အကြောင်းဒီကနေ့မှပဲကြေညာပါတယ်IS စစ်သွေးကြွတွေကိုတူရကီကတိုက်ခိုက်နေတာဟာအငင်းပွားဝယ်ရာမရှိဘူးလို့အန်ကာရာမြို့တော်မှာဒေသဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံချင်းအတွင်းသမ္မတအာဒိုဝန်ကပြောပါတယ်စစ်သွေးကြွတွေစီကနေဝင်နေတယ်လို့တူရကီကိုဆွဆွဲသူဘယ်သူမှမဆိုသူတို့ရဲ့ဆွဆွဲချက်တွေကိုတတ်သိပြဖို့သူကတောင်းဆိုပါတယ်စစ်သွေးကြွအုပ်စုအတွက်အထူးကဝင်ငွေအရင်းမြစ်ဖြစ်တဲ့ရေနံတွေတူရကီနယ်စပ်တွေမှာခိုးထုတ်ခိုးသွင်းတာတွေကိုရပ်ပစ်ဖို့ချုပ်တင်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်တူရကီကတင်ပို့တဲ့စားတောက်ကုန်တွေအပေါ်အပိုဆောင်စစ်ဆေးတာတွေလုပ်သွားမယ်လို့ရုရှားကဒီကနေ့အစောပိုင်းမှာကြေညာထားပါတယ်။တူရကီကိုရုရှားကတန်ခတ်အရေးယူတယ်ဆိုတာကိုရုရှားဆိုရပြောခွင့်ရတူကညင်မိမယ်။အစွန်ရဝါရရဲ့ချင်းချမှုအပါအဝင်အကြောင်းမျိုးမျိုးနဲ့ကန့်သက်ချက်အစ်စ်တွေကိုချမှတ်တာဖြစ်တယ်လို့ဆိုပါရရှင်
။အမေရိကန်ပြည်နယ်အာဏာပိုင်တွေဟာဆီးရီးယားဒုက္ခသည်တွေကိုလက်မခံဘူးဆိုပြီးငင်းဆန်ခွင့်မရှိဘူးလို့အမေရိကန်ဖက်ဒရယ်ဆိုရကတတိပြလိုက်ပါတယ်။ဒုက္ခသည်အခြေချနေထိုင်ခြင်းဆိုင်ရာယုံ OPR ညွှန်ကြားရေးမှူးကပြည်နယ်တွေမှာရှိတဲ့အခြေချနေထိုင်ရေးဆိုင်ရာဌာနတွေကိုဘုဒ္ဓနှင့်ရဲ့ဆွေးနွေးပေးပို့တဲ့စာထဲမှာအဲ့ဒီလိုသတိပေးထားတာပါ။ OPR ကရမုံငွေထောက်ပံ့တဲ့အကျိုးခံစားခွင့်နဲ့ဝန်ဆောင်မှုတွေကိုဒုက္ခသည်တယောက်ရဲ့မူလနိုင်ငံဒါမှမဟုတ်ကိုးကွယ်တဲ့ဘာသာကိုအခြေခံပြီးပြည်နယ်တွေကငင်းဆန်ခွင့်မရှိဘူးလို့အစီအစဉ်အကြီးအကဲ Robert Curry ကပြောပါတယ်။မလိုက်နာတဲ့ဘဲပြည်နယ်မဆိုဥပဒေကိုချိုးဖောက်တာဖြစ်ပြီးအေးအေးယူခံရနိုင်ခြင်းရှိတယ်လို့ Houston Chronicle စာဆောင်မှာကနဦးဖော်ပြတဲ့စာထဲ Curry ကသတိပေးထားပါတယ်။ Republican တွေအများစုဖြစ်တဲ့ပြည်နယ်အုပ်ချုပ်ရေးမှူးနှစ်ဒါဇင်ကျော်ကဆီးရီးယားဒုက္ခသည်တွေဟာလက်မခံနိုင်တဲ့လူမျိုးရေးအန္တရာယ်ရှိနေတယ်ဆိုပြီးသူတို့ပြည်နယ်တွေမှာအဲ့ဒီဒုက္ခသည်တွေကိုခြေချနေထိုင်စေမဲ့ဖက်ဒရယ်အစိုးရရဲ့အစီအစဉ်ကိုတားဆီးမယ်လို့အခိုင်အမာပြောထားကြပါတယ်။ပြည်သူနိုင်ငံပါတီမျိုးတွေကိုတိုက်ခိုက်တဲ့အကြမ်းဖက်သမားတွေထဲမှာဆီးရီးယားဒုက္ခသည်တွေနဲ့ရောပြီးဥရောပကိုဝင်လာသူအနည်းဆုံး2ဦးပါနေတယ်ဆိုတာသိပြီးတဲ့နောက်စိုးရိမ်မှုတွေမြင့်တက်လာတာပါ။လာမယ့်နှစ်တွင်ဆီးရီးယားဒုက္ခသည်1000ကိုလက်ခံဖို့ဒီမိုကရက်တစ်ပါတီကသမ္မတဘရက်ကိုဘားမားကအစီအစဉ်နေတာပါ
။အာဖဂနစ္စတန်နိုင်ငံကွန်ဒူးစ်မြို့ကနယ်စပ်မထဆရာဝန်များအဖွဲ့ MSF ရဲ့စစ်ရုံကိုဘုံကျဲတိုက်ခိုက်ခံရတဲ့ဖြစ်ရက်နဲ့ဆိုင်တဲ့ဒီအမေရိကန်စစ်ဖက်ရဲ့အစင်ကန်စာထွက်လာပြီးတဲ့နောက်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့ MSF အဖွဲ့အကြီးအကဲကထပ်ပြီးတော့တောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့လအစောပိုင်းကဖြစ်ခဲ့တဲ့ဘုံကျဲတိုက်ခိုက်မှုဟာလူရဲ့မာယာမှုကြောင့်ဖြစ်တဲ့ဆိုတာသူတို့စုံစမ်းစစ်ဆေးမှုကစန့်စစ်ခဲ့တယ်လို့အာဖဂနစ္စတန်မှာရှိတဲ့အမေရိကန်ကြီးတက်တမှုကပြောပါတယ်။ ခွန်ဒူးစ်မြို့ကပြည်မှတ်တစ်ခုကိုအမေရိကန်တပ်ဖွဲ့တွေကမှောင်ရင်တတ်မှတ်ခဲ့တယ်လို့စစ်ဘက်စုံစမ်းစစ်ဆေးချက်မှာပြောထားပါတယ်။အဲဒါကြောင့်ဒီစေယုံကိုလေကြောင်းကနေနိုင်ဝက်ကြဘုံကျဲတိုက်ခိုက်ခဲ့ပြီးဆရာဝန်တွေနဲ့လူနာအများစုဖြစ်တဲ့လူပေါင်း30ထက်မနည်းသေဆုံးခဲ့ပါတယ်။ဘုံကျဲတိုက်ခိုက်မှုအတွက်အမေရိကန်ကတာဝန်ခံပေမဲ့လည်း MSF အကြီးအကဲကတော့အစင်ကန်စာရဲ့ခိုင်မာမှုအပေါ်မေးခွန်းထုတ်ဆဲပါ။ဘာကိုပြစ်ခတ်နေမှန်းမသိဘဲနဲ့ပြစ်မှတ်တစ်ခုကိုပြစ်ခတ်အောင်မယ်ဆိုတာကအတော်လေးထိတ်လန့်တုန်လို့ဆရာကောင်းပါတယ်လို့ MSF အကြီးအကဲဂျေဆင်ခွန်ကပြောပါတယ်။တိုက်ခိုက်မှုမှာပါဝင်တဲ့စစ်ဘက်တာဝန်ရှိသူတွေကိုဖြစ်လာနိုင်ခြေအရေးယူမှုမတိုင်ခင်တာဝန်တွေကနေဆိုင်းငံ့ထားတယ်လို့အမေရိကန်ကြီးတပ်ဗိုလ်ချုပ်ကြီးဂျွန်ကမ်ဘဲလ်ကပြောပါတယ်ရှင်။
ဗီယိုအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝေကနေကြာတာပရိညဘက်တရများကိုတရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ပေါ့ကြောင်းမှုနဲ့ထောင်ချထားတဲ့အသက်82နှစ်အရွယ်တရုတ်စာနယ်ဇင်းသမားတူကိုဆေးကုသဖို့ဆိုပြီးလျှို့အနာပိုင်တွေကပြန်လှုပ်ပေးလိုက်ပါတယ်။သတင်းစာဆီယာမဂေါယူရဲ့ထောင်တန်းကို9နှစ်ကနေ9နှစ်ထိတရားရုံးတစ်ခုကဒီကနေ့ရှော့ချလိုက်ပြီးနိုင်ပိုင်းတွင်မှာပဲသူ့ကိုပြန်လှုပ်ပေးလိုက်တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကနေကြေညာတာပါ။ဂေါဟာနှလုံးရောဂါခံစားနေရတာမို့ဆေးကုသမှုခံယူဖို့ပြန်လှုပ်ပေးရေးဆက်ကြိုးစားသွားမယ်လို့တရားရုံးဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်သူ့ရဲ့ရှေ့နေတွေကပြောခဲ့ပါသေးတယ်။1989ခုနှစ်မှာ TMN ရေမြင်ဆန္ဒပြပွဲကိုအစိုးရကနှိမ်နှင်းဖြိုခွဲလိုက်ပြီးတဲ့အချိန်တုန်းကလည်းနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြောင်းမှုဆိုတဲ့စွဲချက်နဲ့ပဲကာအိုကိုထောက်တန်း6နှစ်ချမှတ်ခဲ့ဥပါတယ်။အထောက်ထားအမှတ်9လို့သိကြတဲ့အစိုးရစာပေစာတမ်းတစ်ခုကိုသတင်းမီဒီယာကိုပေးခဲ့တယ်လို့ဆွဆွဲပြီးဒီနှစ်အစောပိုင်းကသူ့ကိုထပ်ပြီးထောင်ချတာပါ။အဲ့ဒီစာပေစာတမ်းကိုသူကပေါက်ကြားစေခဲ့တာမဟုတ်ဘူးဆိုတဲ့အထောက်ထားတရားရုံးကိုတင်ပြခဲ့တယ်လို့ရှေ့နေတွေကပြောပါတယ်။သူ့ကိုထောင်ချတာဟာနိုင်ငံရေးပြောကမကင်းတဲ့လို့ရဖြစ်တယ်ဆိုပြီးပြည်ပအစိုးရတွေနဲ့လူ့အခွင့်အရေးဖွဲ့တွေကဖြစ်တင်ရှုတ်ချပါတယ်။နိုင်ငံပေါင်း73နိုင်ငံကအမျိုးသမီးနိုင်ငံရေးအကျဉ်းသူအယောက်20ရဲ့ဖြစ်ရပ်တွေကိုအထူးဖော်ထုတ်ပြီးသူတို့လူမျိုးရေးလှုပ်ရှားတဲ့အမေရိကန်ပြည်ထောင်စုရဲ့ Free the 20 Social Media စီယုံလှုပ်စလုံးစုံမှုမှာကောက်ယူလဲပါဝင်ပါတယ်
။ကိုရီးယားနိုင်ငံအကြားဆက်ဆံရေးပြန်ကောင်းလာအောင်လုပ်ဖို့ရည်ရွယ်တဲ့ဆွေးနွေးပွဲတစ်ခုရဲ့အကြောင်းအရာတွေကိုချမှတ်ဖို့တောင်မြောက်ကိုရီးယားနိုင်ငံတာဝန်ရှိသူတွေရဲ့လုပ်ငန်းစဉ်ဆွေးနွေးပွဲကိုဒီကနေ့လုပ်ပါတယ်။အလဲလက်အစင်တာဝန်ရှိသူတွေရဲ့အစည်းအဝေးကိုပေါမွန်ကျွန်းအပြည့်ရဲ့ခြေရွာမြောက်ကိုရီးယားဘက်ခြမ်းမှာလုပ်တာပါ။အစည်းအဝေးရဲ့ရည်မှန်းချက်တွေကိုရဖို့သူ့ဘက်ကအကောင်းဆုံးလုပ်သွားမယ်လို့တောင်ကိုရီးယားစစ်ဆေးညှိနှိုင်းရေးမှူးချုပ်ကင်ကီဝွန်းကအစည်းအဝေးတက်ဖို့မတော်ခင်စိုးမျိုးရွာမှာသတင်းတောက်တွေကိုပြောပါတယ်။နိုင်ငံအခြားတိကားကိစ္စရပ်တွေထဲမှာကိုရီးယားကျွန်းဆွယ်နှစ်ချမ်းကွဲသွားတာကြောင့်လူငယ်ဆယ်စုနှစ်ပေါင်းများစွာကလေးကကွဲကွာခဲ့ကြတဲ့မိသားစုတွေပြန်လည်ပေါင်းစည်းကိစ္စလည်းပါပါတယ်။နောက်ကိစ္စတစ်ခုကတော့မြောက်ကိုရီးယားဘက်ခြမ်းမှာရှိပြီးတော့တွာလာလည်းပဲကွင်ရက်ဆိုင်ထားတဲ့ကွန်ကန်းတောင်ကဘာလက်ကြီးသွားလုပ်ငန်းဆိုင်ရာသဘောတူညီချက်ရဖို့ပါမြောက်ကိုရီးယားနေသားဆောင်တပ်ဖွဲ့ဝင်တူကတောင်ကိုရီးယားခီးတဲ့တူကိုပြစ်ခတ်ပြီးတဲ့နောက်အဲ့ဒီတောင်ကိုလည်းပဲကွင်ပိတ်ထားတာပါကိုရီးယားဆွေးနွေးပွဲတွေဟာတိတ်ကြီးအောင်မြင်မှုရတဲ့တမိုင်းကြောင်းတော့မရှိပါဘူး2013ခုနှစ်မှာအဆင့်မြင့်ဆွေးနွေးပွဲတွေလုပ်ဖို့နောက်ဆုံးကြိုးပမ်းခဲ့ချိန်တုန်းကဆွေးနွေးပွဲမတိုင်ခင်တည့်ရက်မှာပဲပြတ်ခဲ့ပါတယ်စီဝတ်တက်ဖို့တောင်ကိုရီးယားဘက်ကထိတ်တန့်တာဝန်ရှိသူတွေကိုမလုပ်ဘူးဆိုရင်မြောက်ကိုရီးယားကအကြောင်းရှာခဲ့တာကြောင့်ဖြစ်ပါရဲ့ရှင်
။ကင်ညာနိုင်ငံမှာနိုင်ငံတော်အားလိုက်ရဲ့အဖြစ်ကြေညာထားတဲ့ဒီကနေ့တက္ကသိုလ်တခုမှလုပ်တဲ့ပိုဟန်မင်းကြီး Francis ရဲ့ဝတ်ပြုဆုတောင်းပွဲကိုလူထောင်ပေါင်းများစွာတက်ရောက်ပါတယ်။ပိုဟန်မင်းကြီးဟာသူ့ရဲ့ကားလေးနဲ့နိုင်ပေါင်းများစွာကြောင်ဂျိုပြီးစောင့်နေကြတဲ့လူကြီးကြားတွေကနေဖြတ်ပြီးနိုင်ရိုဘီတက္ကသိုလ်ကိုသွားပါတယ်။ဝတ်ပြုဆုတောင်းပွဲတွင်သူကလူငယ်တွေကိုဦးတည်မိန်ကြပါတယ်။နိုင်ငံရဲ့လူငယ်လူကိုမိမိအနေနဲ့အထူးနီးလန်းတစ်ခုနဲ့ပန်ကြားလိုပါကြောင်းအာဖရိကအစင်လာတွေရဲ့ကြီးမားလာတဲ့တန်ဖိုးတွေဉာဏ်ပညာကြီးမြင့်မှုဖျားသခင်မိန့်ကြားချက်ရဲ့တစ္ဆာတရားသင်တို့ပြိုရွယ်မှုရဲ့ကြီးမားကျယ်ပြန့်တဲ့အတွေ့အယူတွေကဘိုးဘီတရားမျှတတဲ့အားလုံးပါဝင်ပြီးလူသားဂုဏ်သိက္ခာကိုလေးစားတဲ့လူအဖွဲ့အစည်းတက်ကိုပုံဖော်ရေးလှုပ်ဆောင်တဲ့နေရာမှာလမ်းညွန်ပြသပါစေလို့ပုံရမင်းကမိန့်ပါတယ်မိသားစုနဲ့ကလေးငယ်တွေရဲ့အရေးပါပုံကိုလည်းပုံရမင်းကအလေးနဲ့ထားမိကြပါတယ်ဖျားသခင်ရဲ့အမည်နာမတော်ကိုအသုံးပြုပြီးအစွမ်းရောက်ယူဝါဒရိုက်သွင်းတာနဲ့အကျမ်းဖတ်တဲ့လုပ်ရက်တွေကိုကာကွယ်ဖို့ရဆွေးနွေးပြောဆိုကြရမယ်လို့ကင်ညာနိုင်ငံရဲ့မြို့တော်မှာခရစ်ယာန်နဲ့မွတ်စလင်ခေါင်းဆောင်တွေကိုပိုယန်မင်းကြီး Francis ကအစောပိုင်းမှာမိန့်ခဲ့ပါသေးတယ်။ဘာသာစုံဆွေးနွေးပြောဆိုတာဟာမဖြစ်မနေလုပ်ရမယ့်ကိစ္စဖြစ်ပြီးရွေးချယ်စရာတခုတသက်ဒါမှမဟုတ်စိန်ကြတဲ့ကိစ္စတခုမဟုတ်ပါဘူးလို့ Vatican နန်းတော်ရဲ့တန်ကူစလဲအဖွဲ့အခြေဆက်ရာနိုင်ရိုဘီမြို့တော်မှာလုပ်တဲ့ဘာသာစုံစုဝေးပွဲတွင်ပိုယန်မင်းကမိန့်ပါတယ်
။ဒီကနေ့ကအမေရိကန်ပြည်ထောင်စုမှာကျေးဇူးတော်နေ့အထင်မဲ့အားလည်းရဖြစ်ပြီးမိသားစုတွေစုံတွေ့ကြစားသောက်ကြရှော့စင်းတဲ့ရောင်းလာတွေကိုလိုက်ဝဲကြတဲ့နေ့ဖြစ်ပါတယ်။ သမရဝါမားကသူ့ရဲ့ဒီသတင်းပတ်အပတ်စဉ်မိန့်ခွန်းမှာပြည်သူတွေကိုပျော်ရွှင်ပွဲရာကျေးဇူးတော်နေ့ဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပေးခဲ့ပြီးအမေရိကန်ပြည်တော်စုမှာပုံမကောင်းမွန်တဲ့အနာဂတ်ဘဝတွေနဲ့မိသားစုတွေတည်ဆောက်နိုင်ဖို့ရွှေ့ပြောင်းလာကြတဲ့အမျိုးသားအမျိုးသမီးတွေကိုလက်ကမ်းကြိုဆိုတဲ့အမေရိကန်ရဲ့သမိုင်းကိုလည်းမိန့်ခွန်းထဲမှာထင်ဟပ်ပြောသွားခဲ့ပါတယ်အခုလိုကျေးဇူးတော်နေ့မှာအမေရိကန်တို့ရဲ့ကြီးမြတ်လာတဲ့စေတနာရက်ရောမှုကိုသမ္မတကအတိအမှတ်ပြုပြောခဲ့ပါတယ်။နိုင်ငံတော်မှာပြည်သူတွေဟာဒီလိုကျေးဇူးတော်နေ့မှာစေတနာဝင်ထမ်းကြတာ၊တပားသူတွေကိုကူညီပေးကြတာတွေကတက်သေးပါပဲလို့သူကပြောသွားပါတယ်။နှစ်စဉ်နိုဝင်ဘာလရဲ့၄ရက်မြောက်ကြာသပတေးနေ့ကိုကျေးဇူးတော်နေ့အဖြစ်နဲ့သတ်မှတ်ထားတာပါ။ကျေးဇူးတော်နေ့အပြီးနောက်တစ်နေ့ကတော့ခရစ်စမတ်နဲ့နှစ်သက်ကူကာလအတွက်ဈေးဝယ်ကြတဲ့ရာသီအစဖြစ်ပါတယ်။ဒီနေ့ကျေးဇူးတော်နေ့အထိမ်းအမှတ်အဖြစ်သမ္မတဘရက်အိုဘားမားကအစင်အလာတိုင်းလူငင်းခွင့်ပေးလိုက်တဲ့ချက်ဆင်ကတော့အာဘေးလိုအမည်ရတဲ့ချက်ဆင်ဖြစ်ပြီးဒီချက်ဆင်ဟာအင်မီရောချက်ဆင်တောင်ငုံလို့ခေါ်တဲ့ခြံကြီးထဲမှာအသက်တက်ဆုံးနေသွားရတော့မှာပါအသက်ချမ်းသာခွင့်ပေးလိုက်တဲ့ Honest လို့ခေါ်တဲ့နောက်ထပ်ချက်ဆင်တစ်ကောင်ကတော့သူ့ရဲ့အသက်အနည်းလုံခြုံရေးကိုအကာအကွယ်ပေးဖို့ထုတ်မပြောတဲ့နေရာတစ်ခုမှာထိန်ထားတယ်လို့သမ္မတအိုဘားမားကဟာသလို့ပြောခဲ့ပါသေးတယ်ရှင
်2015ခုနှစ်တွင်ကမ္ဘာလုံးဆိုင်ရာအပူချိန်မြင့်တက်ပြီးမှတ်တမ်းတင်ထားသမျှထဲမှာအပူဆုံးနှစ်ဖြစ်ပါတယ်ရာသီဥတုပြောင်းလဲမှုဆိုင်ရာတယောက်ချက်တွေကြောင့်ကမ္ဘာလုံးဆိုင်ရာအပူချိန်ဟာစက်မှုဖွံ့ဖြိုးတဲ့ခေတ်မတိုင်ခင်အချိန်ကရှိခဲ့တဲ့အပူချိန်ထက်1ဒီဂရီဆယ်ဆီယပ်ပိုတိုးလာတယ်လို့ကမ္ဘာမိုးလေဝသအဖွဲ့ WMO ရဲ့အကြီးအကဲကပြောပါတယ်။ဒါဟာသိပ်ကူစိုးရိမ်စရာဖြစ်ပြီးတော့ထုတ်လွှတ်လိုက်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေဟာလေထုထဲမှာရှိနေပြီးဆယ်စုနှစ်တွေကနေရာစုနှစ်တွေအထိအချိန်အကြာကြီးဆက်ရှိနေပါတယ်လို့ WMO ရဲ့အကြီးအကဲ Michel Jarou ကပြောပါတယ်။အပူချိန်မြင့်တက်ရတာဟာကမ္ဘာကြီးပူနွေးလာတာနဲ့သမုဒ္ဒရာသွင်ပြင်လက္ခဏာတစ်ခုဖြစ်တဲ့ El Niño ကြောင့်ဖြစ်တယ်လို့ WMO အကြီးအကဲကပြောပါတယ်။ပြည်ထောင်စုနိုင်ငံပါတီမျိုးတော်မှာ2015ခုနှစ်ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံကျင်းပဖို့သတင်းတပတ်လိုမှာပဲအခုအစီအစဉ်ကစားထွက်လာတာပါ။ဗိုလ်ဒူးနေမှာသမ္မတဘရက်အိုဘားမားကလက်မှတ်ရေးထိုးအတည်ပြုလိုက်တဲ့ကာကွယ်ရေးဆိုင်ရာ30ဥပဒေအရအမေရိကန်စစ်ခွေးတွေကိုတာဝန်ကနေအနာပေးတဲ့အခါအမေရိကန်ပြည်ထောင်စုကိုပြန်ခေါ်ရမှာဖြစ်ပြီးသူတို့ကိုကင်တွယ်ခဲ့သူတွေကမွေးစားဖို့အခွင့်အရေးအရင်ဆုံးရမှာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုဆက်လက်တင်ဆက်ပေးမှာပါ။မြန်မာအင်းကြီးချင်းထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပတဲ့လွိုက်ကထုံပွဲတော်ကိုထိုင်းပြည်သူတွေဆင်နွှဲကြတဲ့အခုလိုချိန်မှာတိုင်းပြည်ရဲ့အနာဂတ်နဲ့လုံခြုံရေးအတွက်စဉ်စားဆွေးနွေးနေကြသူတွေလည်းအများပြားရှိပါတယ်။ဒီအကြောင်းချက်မှတ်မျိုးကနေ VOA သတင်းတောက် Steve Sanford ပေးပို့ထားတဲ့သတင်းဆောင်မကိုမက်ခင်ဖြူထွေးကတင်ပြပေးမှာပါခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းမှာနှစ်စဉ်အစဉ်လာမပြတ်ဖျောင်းနိုင်စီမီတဲ့ပန်းမန်တွေကိုချင်းငယ်တစ်ခုထဲမှာထည့်ပြီးမြစ်ထဲကိုမီးမျောကြတဲ့ထိုင်းတို့ရဲ့ရိုးရာလွိုက်ကထုံပွဲတော်ဟာတနစ်တာမကောင်းမှုတွေကိုအဝေးကိုမောက်ထုတ်ဖို့ဆိုတဲ့အတိတ်ပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကရက်သားဆူရောက်ကိုဖယ်ရှားပြီးလက်တလောစစ်တပ်အုပ်ချုပ်မှုအောက်မှာရှိနေတဲ့ထိုင်းနိုင်ငံမှာကြီးလက်ဒေသကပြည်သူအများပြားကတော့လယ်သမားတွေကိုဦးစားပေးတဲ့အရင်ဆူရလက်ထက်မူဝါဒတွေကိုပြန်လိုချင်နေကြပါတယ်။ဒါပေမဲ့အသက်85နှစ်အရွယ်တာကမ်ဒွန်းကော်လိုရွာသူရွာသားတွေကတော့အခုလိုဆန္ဒအဖြစ်ကိုပဲတိုင်းပြည်ဘေးကင်းလုံခြုံတာကိုလည်းမြင်ကျင်ကြပါရစေ
။ကြောက်နာတဲ့လက်ကငုံ
ကျမတို့တိုင်းပြည်မှာမကောင်းတဲ့ကံကြမ္မာတွေကိုမကြောက်စေချင်တော့ပါဘူး။ဗုဒ္ဓဖေဟာကျမတို့ကိုချီးရှုဆောင်မပေးဖို့ဆုတောင်းပါတယ်။မကောင်းတဲ့ကံကြမ္မာတွေပဋိပက္ခတွေနဲ့ပြည်တွင်းစစ်တွေမဖြစ်စေချင်ပါဘူး
။ဒေသခံစပင်းညက်ဆိုင်တခုကဆယ်ကျော်သက်လူငယ်တွေကတော့တိုင်းပြည်ရဲ့နိုင်ငံရေးပြဿနာတွေထက် fashion အကြောင်းအရာတွေမှာပဲပို့ပြီးတော့စိတ်ဝင်စားနေကြတာပါ။စပင်ညက်ဆီယာအာမီပါပူလန်ရဲ့နောက်ဆုံးစပင်ဒီဇိုင်းဖန်တီးမှုကတော့ကောင်းကင်ထက်မြို့ပြန်လွှတ်တာတွေဟာအန္တရာယ်ဖြစ်နိုင်တယ်ဆိုတဲ့အခြေတင်ပြောဆိုမှုတွေအတွက်အဖြေပေးထားပါတယ
်။ဟောနေအဝေးလာပွဲဟ ோம் လော်တယ်လက်တူရနေဟာလက်ပီနဲ့
ပင်ချင်းမှန်မှဒီလိုပွဲတော်အချိန်ဆိုရင်ကောင်းကင်မှာမြို့ပြန်တွေအများကြီးလွှတ်ကြပါတယ်။ဒီလိုမြို့ပြန်တွေကလေရင်တွေကိုသွားထိခိုက်တာတခြားထိခိုက်ဖြစ်စည်းရာတွေဖြစ်နိုင်ပါတယ်။ကောင်းတာမရှိပါဘူး။ဒါကြောင့်လဲမြို့ပြန်မလွတ်ဘဲနဲ့မြို့ပြန်ကိုအခုလိုကောင်းနေပုံမှာပုံဖော်လိုက်တာကပိုပြီးကောင်းပါတယ်။
ဒီနေ့လပိုင်းကထုံပွဲတော်ဟာထိုင်းနိုင်ငံမှာစစ်တဲ့အာဏာသိမ်းခဲ့တာ18လပြည့်တဲ့အချိန်လေးဖြစ်ပါတယ်။အာဏာသိမ်းမှုနောက်ပိုင်းထိုင်းနိုင်ငံမှာအစိုးရဆုံးဘုံဖောက်ခွဲတိုက်ခိုက်ခံရမှုနဲ့ကြုံတွေ့ခဲ့ရတယ်လို့လွတ်လပ်ခွင့်တွေဖိနှိပ်ခံရတာနဲ့လည်းပြည်သူတွေကြုံနေရတာပါ။သိမ်းမကြခင်ကပါရီမြို့မှာအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ကမ္ဘာတဝန်းမှာလုံခြုံရေးတိုးမြင့်ချထားဖို့အာရုံစိုက်ဆောင်ရွက်နေကြချင်းထိုင်းပြည်သူတွေကတော့သူတို့ရဲ့စိုးရိမ်မှုတွေကိုလွန်ကထုံပွဲတော်မှာရည်နဲ့အတူမျှော်ပြီးရှစ်ဆက်ဘာတွေဖြစ်လာမလဲဆိုတာကိုပဲမျှော်လင့်ဆောင်စားနေကြပါရဲ့ရှင်။
ထိုင်းနိုင်ငံကလော့ကထုံပွဲတော်ကြောင့်မက်ခင်ဖြူထွေးကတင်ပြပေးသွားတာပါအခုတော့ဒီဒုက္ခသည်တွေလက်ခံဖို့အရေးအငင်းပွားမှုတွေရှိနေတဲ့အကြောင်းသတင်းဆောင်မကိုတင်ဆက်ပေးမှာပါဒုက္ခသည်အများစုကိုလက်ခံထားတဲ့ American ပြည်အောင်စုအနောက်အလယ်ပိုင်းကမြို့လေးတစ်မြို့ဟာသူတို့ရဲ့မူဝါဒတွေကိုပြောင်းလဲဖို့ပြင်ဆင်နေပါပြီ Paris မြို့အကြမ်းဖက်မှုအပြီး Indiana ပြည်နယ်အုပ်ချုပ်ရေးမှူးဟာသူ့ပြည်နယ်ထဲမှာ Syria ဒုက္ခသည်တွေကိုလက်မခံတော့ပါဘူး ဖော်ဝိန်မြို့ကလေးကအခုတော့ဘေးကင်းလုံခြုံမှုနဲ့ဖော်ရွေပြူငါမှုတွေအကြားကွဲလွဲနေတဲ့အကြောင်း VOA သတင်းတော့ Caroline Presidi သတင်းပေးပို့ထားတာကိုကိုငင်းချန်းကတင်ပြပေးထားပါရခင်ဗျာ
။ဘူးဆေးဝအတွက်ဒါဟာလွတ်မြောက်ရာနေရာမှာဒုတိယနှစ်ဖြစ်ပါတယ်။ပထမတန်းចောင်းသားလေးအတွက်ဒီမနက်စာဟာအရန်ကိုတန်ဖိုးကြည့်ပါတယ်။သူ့ရဲ့ဘဝအစ6နှစ်လောက်ကထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခတွေစခန်းမှာနေခဲ့ရတာပါ။အဲ့ဒီမှာသူ့မိဘတွေကအလုတ်ကျန်းသမားအဖြစ်28နှစ်လောက်လုပ်ကင်ခဲ့ပါတယ
်။ American ပြည်တော်စုမှာအစာအသောက်တွေကကောင်းပါတယ်။ကျမမိသားစုလည်းစိုးရင်စရာမရှိဘူးပေါ့
။သူတို့မိသားစုဟာအခြားမြန်မာဒုက္ခတွေ 9,000 လောက်နဲ့အတူ American ပြည်တော်စုရဲ့အလယ်မှာရှိတဲ့ Indiana ပြည်နယ် Fort Wayne မြို့မှာအခြေချနေထိုင်ကြတာပါ။သူ့အဖေပါလာကတော့အင်္ဂလိပ်စာသင်ကြားဖို့သွားတာပါ။ဘူးဆေးဝါကလည်းအစိုးရမူလာတန်းကျောင်းမှာအင်္ဂလိပ်စာသင်ယူနေပါတယ်။သင်ယူလွယ်ပြီးလေးလေးစားစားရှိတဲ့အတွက်ဆီယမချစ်တဲ့တပည့်ဖြစ်လာတယ်လို့ဆီယမတွေကပြောပါတယ
်
ဒီကျောင်းရဲ့နေနမိတ်အတွင်းမှာနေထိုင်သူတွေဟာဘာသာစကားအမျိုး80လောက်ပြောကြပါတယ်ဖို့ဝင်းဟာဒုက္ခသည်တွေကြိုဆိုတဲ့မြို့အဖြစ်လူသိများပါတယ်ဒါပေမဲ့လည်းပဲရစ်မြို့အကြမ်းဖက်ခံရပြီးတဲ့နောက်အင်ဒီယားနာပြည်နယ်အုပ်ချုပ်ရေးမှူးမိုက်ပန့်စ်ကသူ့ပြည်နယ်လုံခြုံရေးအန်ဒီယားရှိမှဆိုတဲ့အတွက်ဘယ်ဆီးရီးယားဒုက္ခသည်ကိုမှလက်မခံနိုင်ဘူးလို့ပြောပါတယ်ဒါကြောင့်ဖုန်ဝင်းမျိုးတရားရုံးရှိမှဆန္ဒပြနေကြတာပါအခုလက်ရှိဒုက္ခသည်စစ်ဆေးတဲ့လုပ်ငန်းစဉ်တွေဟာအမေရိကန်ပြည်ထောင်စုလုံခြုံရေးအတွက်လုံလောက်တယ်လို့ဆန္ဒပြသူတွေကပြောပါတယ်ခရစ်စမတ်ပွဲတော်နီးကပ်လာချိန်မှာတော့မျိုးကလေးအနေနဲ့သဘောထားကွဲလွဲနေပုံရပါတယ
် Why in the world aren't the ISIS the Muslim countries
ကဘာကြီးတဲ့မွတ်စလင်နိုင်ငံတွေအနေနဲ့သူတို့လူတွေသူတို့ဘာကြောင့်မကယ်ကြရလဲ
အခုလိုခြေနေမျိုးတွေမှာတခြားနိုင်ငံကလူတွေခေါ်လာဖို့ဆိုတဲ့ကိစ္စကိုတေချာရွေးချယ်စဉ်းစားစီခြင်းပါတယ်ဆီးရီးယားတခုတည်းကလူတွေအထွက်တယ်မကပါဘူ
းဆီးရီးယားဒုက္ခတဲ့အရေးဟာလွယ်လွယ်နဲ့ပြီးသွားမှာမဟုတ်ပါဘူးဒါပေမဲ့အခုလိုနိုင်ငံရေးအကျပ်တဲကတော့ပြီးသွားမယ်လို့ဒီအဖွဲ့ကမျှော်လင့်နေပါတယ်ဆီးရီးယားတွေအတွက် Fort Wayne ဆိုတဲ့ဒုက္ခတဲ့ကူညီရေးအဖွဲ့ကမူဝါဒပြောင်းသွားဖို့နဲ့နေစရာအိမ်ရှာဖွေရေးတွေကိုလှုပ်ဆောင်နေပါတယ် Kill Up ရေးနဲ့အခြားအဖွဲ့ဝင်တွေဟာဒုက္ခတဲ့တွေရဲ့ခီးစဉ်နောက်ကိုခြေရာခံလိုက်ပြီးဥရောပကနေပြန်လာတာမကြသေးပါဘူ
းမိရမေမေကွန်ကဘာလို့မရရမှာလဲပူကောင်းမွန်တဲ့ဘဝကိုလူချင်းသူတွေဟာဘာကြောင့်အမေရိကန်ကိုလာလို့မရနိုင်ပါဒလဲ
ရှမိုခူကတော့အစိုးရဆုံးဖြတ်ချက်တွေအပေါ်မှတ်ချက်မပေးပါဘူးသူကတော့သူ့သားကိုဆရာဝန်ဖြစ်စေချင်တယ်လို့ပြောပါတယ်ခင်ဗျာ
ကိုလွင်ရင်းချမ်းတင်ပြပေးသွားတာပါအခုတော့ဒီမေမျိုးမိုင်းနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးမှာပါကမ္ဘာပေါ်မှာမြေမြုံမိုင်းအသုံးပြုတဲ့နိုင်ငံအနေချင်းမှာမြန်မာနိုင်ငံဆက်လက်ပါဝင်နေပြီးပြည်ရင်းချင်းချင်းတည်ဆောက်နိုင်မှသာမိုင်းပပျောက်ရေးအစီအစဉ်တွေအောင်မြင်နိုင်မယ်လို့ဒေသခံလူခွင့်လှုပ်ရှားသူတွေကပြောပါတယ်ဒီနှစ်2015ခုနှစ်ထဲမှာပဲလက်နက်ကင်6ဖွဲ့ကန်ရှိတဲ့ကရင်ပြည်နယ်ထဲမှာအစိုးရနဲ့လက်နက်ကင်တပ်ဖွဲ့တွေကမိုင်းအသုံးပြုမှုတွေဆက်ရှိနေရုံပဲလို့လည်းဆိုပါတယ်မိုင်းမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့ပြည်တွင်းစစ်အခြေကြဆုံးဖြစ်ခဲ့တဲ့ကရင်ပြည်နယ်အတွင်းမှာအစိုးရနဲ့ကရင်လက်နက်ကိုင်တွေကြားအပြစ်ခတ်ရစရေးလုပ်ခဲ့တာဟာ၃နှစ်ကျော်ရှိပြီဖြစ်တယ်လို့ကရင်လက်နက်ကိုင်၃ဘွဲ့နဲ့လည်းတနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။ဒါ့ပေမဲ့လည်းမြေမြုံမိုင်းအသုံးပြုမှုတွေကတော့2015ခုနှစ်အထိရှိနေသေးပဲဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ KHRG ကဆိုပါတယ်။ဒီအတွက်ဘယ်အစိုးရလက်ထက်မှာပဲဖြစ်ဖြစ်ပြည်တွင်းညဉ့်ဉန်းရေးကိုအမှန်တကယ်တိစောက်နိုင်မှသာမိုင်းရှင်းလင်းရေးကိစ္စတွေကိုဆောင်ရွက်နိုင်မှာဖြစ်တယ်ဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစောဝေလေးကပြောပါတယ
်။ကရင်တိုင်းဒေသလက်နက်ကန်တဲ့မြန်မာစစ်ရတပ်မတော်တွေကအကြည့်ခတ်တဲ့မျိုးတွေကိုအဲ့လိုစပြတ်သွားမရှိသေးလေးလေးမရှိသေးတဲ့ကြောင့်အမှမြို့မိုင်းထုတ်တာတော့ကျွန်တော်တို့မသိရှိရသေးပါဘူး။အဲ့လိုမျိုးနောက်ပြီးတော့လမ်းမဲ့အစိုးရမှလည်းလက်နက်ကန်ရဲ့အဖွဲ့တစ်ခွနဲ့တစ်ခွအကြာသူတို့လူတွေညီကြိုင်းမတိစောက်နိုင်သေးသေးတော့မြို့မိုင်းတွေကသူတို့အဲ့လိုတွေလမ်းမဲ့အစိုးရပဲဖြစ်ဖြစ်မြို့မိုင်းတွေထုတ်ဖို့အကောင့်ထပ်ပေါ်နိုင်ဖို့အတွက်သူတို့အတွက်နည်းနည်းခက်ခဲနေမယ်။ဒီမြို့မိုင်းထုတ်ဖို့အတွက်ကအစိုးရတစ်ခုတည်းထုတ်ချင်တယ်နဲ့ထုတ်လို့မရဘူး။တိုင်းရင်းသားနဲ့လက်နက်ကန်ရောမြန်မာအစိုးရဟိုတိုင်းအစိုးရရောနှစ်ခုနှစ်ဖက်စလုံးသူတို့သဘောတူမှသာလေအဲ့လိုမျိုး systematic demand တွေကိုသူတို့အကောင့်ထဲပို့နိုင်ပါလိ
မ့်မယ်။မြေမြုံမှရှင်းလင်းရေးနဲ့ပတ်သက်လို့အစိုးရနဲ့ကရင်လက်နက်ကိုင်အဖွဲ့တွေအနေနဲ့တိတိယောက်ယောက်ရှင်းလင်းဖယ်ရှားတာမျိုးတွေတိတ်မတွေ့ရဘူးလို့လည်းသူကဆိုပါတယ်။နိုဝင်ဘာလ26ရက်နေ့မှာပဲကရင်လူ့အခွင့်အရေးအဖွဲ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်ရမှာ2015ခုနှစ်အတွင်းမှာပဲအစိုးရနယ်ကြားဆောင်တက်တင်နဲ့ကရင်လက်နက်ကိုင်တွေမိုင်းအသုံးပြုမှုတွေရှိနေသေးကြောင်းဖော်ပြထားပါတယ်။ဒီအကြောင်းကိုလည်းစောဝေလေးကဆက်ပြောသွားပါတယ်
။မြန်မာအစီအနေကြဆောက်တာရဲ့စစ်တပ်စခန်းပြီးမှလည်းသူတို့မြို့မိုင်းထားထောင်တာတွေကျွန်တော်တို့ ဒီစီရတယ်ဘာကြောင့်လဲဆိုတော့ရွာသားတွေကမြို့မှာထောင်မထောင်ကောင်းကောင်းသူတို့မသိဘူးဒါပေမဲ့ကျွေးကညမြို့မှာတနေမိပြီးမှအဲ့မှာကျွေးတိမှသူတို့သိရတာပေါ့အစ်ထောင်တာကကျွန်တော်တို့တွေးရှိရပါသေးတယ်ဆိုပြီးပြောလို့မရစင်မှာဒီကျဲစစ်တပ်စခန်းကသူတို့အနေနဲ့ပြည်ထောင်တာတွေကိုထောင်တာရှိပါသေးတယ်ထောင်တာရှိပါသေးတယ်သူပြည်သူတို့စစ်တပ်စခန်းကိုကာကွယ်ဖို့အတွက်ပေါ့နော်အဲ့ဒီရေလောင်တမန်လိုမျိုးအခုအကောင့်ထဲတော့မပေါ်ရသေးဘူးဒီ2015ပြည်မှာပဲအဲဟက်ချီတန်လိုမျိုးနေရာတွေမှာမြို့မှာရှိတယ်နောက်ပြီးတော့တချို့သောနေရာမှာတခုတကောတော့ကပဲကဒီ KB နဲ့ဒီမြန်မာစစ်တပ်ဒီတိုက်ပွဲဖြစ်နေတဲ့အချိန်မှာဒီ KB ကသူတို့တိုက်လိုက်တိုက်တယ်နောက်ပြီးတော့တချို့နေရာမှာမြို့မှာတခြားသာတော့ရွာသားတွေမရှိဘူးလေမရှိတော့ရွာသားတွေအဲ့လိုမျိုးဒီ2015ပြည်မှာရှိမြို့မှာတွေတနေနေတာရှိတယ
်မြို့မှာအသုံးပြုမှုပိတ်ပင်တားမြစ်ခြင်းနိုင်ငံတကာစီးယုံလှုပ်ဆော်ရေးအဖွဲ့ICBL ရဲ့အစီရင်ခံစာမှာလည်းကရင်ပြည်နယ်ပါဝင်မြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်၃ခုမှာမြေမြုပ်မိုင်းအသုံးပြုမှုအများအပြားပြန့်နှံ့နေတယ်ဆိုပြီးပါရှိပါတယ်။ဒေသခံကရင်ပြည်သူအများစုကတော့ဘဝရှင်သန်ရည်တည်ရေးအတွက်လုပ်ကိုင်စားတောက်ဖို့မြေမြုပ်မိုင်းရှင်းလင်းပေးဖို့တောင်းဆိုနေတယ်လို့လည်းကရင်လူခွင့်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစောဝေလေးကပြောပါတယ်။
အမကြီးကြီးနဲ့မှာစစ်တပ်တွေအနည်းဆုံး6ဖွဲ့လောက်ရှိတယ်ဆိုတော့သူတို့တစ်ဖွဲ့နဲ့တစ်ဖွဲ့သူတို့ဒီခါတိုက်ခိုက်နေတဲ့ခြေပြစေတခြားအကြောင်းမျိုးကြောင့်ဖြစ်စေသူတို့မြေမြုပ်မိုင်းတွေထောင်တယ်သူတို့ကတော့ဒီရွာသူရွာသားတွေကိုပြစ်မှတ်ထားတာမဟုတ်ဘူးဒါပေမဲ့ကျွန်တော်တို့ရဲ့သုတေသနရဲ့ဟိုတင်ရလရဆိုပြီးစီးလိုက်မလို့ရှိရင်အများအပြည့်ဟိုတင်မြေမြုပ်မိုင်းနေမိတာအမြင်နေမိတယ်ပြီးတော့ဒေတာရဲ့ဒါရရတာပြည်ပြီးချုပ်ကြည့်လိုက်မလို့ရှိရင်ရွာသားတွေအများကြီးအများဆုံးကြည့်တဲ့ခါကျတော့အမှတချို့တော့နေမှာရွာသားတို့များဘူးလို့တောင်းဆိုလဲဆိုတော့ဒီမြို့မိုင်းပြဿနာကိုသူတို့မြို့မိုင်းကိုထုတ်ပေးပါလို့ရွာသားတို့များသူတို့တောင်းဆိုတယ်သူတို့တောင်းဆိုတာဘာအတွက်တောင်းဆိုလဲဆိုတော့အသက်မြွာကြောင်းလောက်တဲ့အချိန်မှာသူတို့လှုပ်လှုပ်ချွတ်ချွတ်နဲ့လောက်ကရလှုပ်လှုပ်ရဖို့အတွက်သူတို့တောင်းဆိုတယ
်ကဘာပေါ်မှာမြေမြုပ်မိုင်းအသုံးပြုတဲ့နိုင်ငံအ ਨੇ ချင်းထဲမှာမြန်မာနိုင်ငံဆက်လက်ပါဝင်နေပြီးဆယ်စုနှစ်6ခုကျော်ကြာပြည်တွင်းစစ်ဖြစ်နေတဲ့ကရင်ပြည်နယ်မှာတော့2015ခုနှစ်အထိမြေမြုပ်မိုင်းတွေကိုလက်နက်ကင်တွေကအသုံးပြုနေစေဖြစ်ပါရဲ့ရှင
်ကရင်ပြည်နယ်ဘက်ကဒီမြေမြုပ်မိုင်းနဲ့ပတ်သက်တဲ့အကြောင်းကိုမအေးမာကတင်ပြပေးသွားတာပါအခုတော့ကချင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုဆက်တင်ဆက်ပေးလိုပါတယ်ဖားကန့်ဒေသမှာလူပေါင်း100ကျော်သေဆုံးခဲ့တဲ့အထိမြေပြိုကျမှုနဲ့ကြုံခဲ့ရပေမဲ့လည်းကျောက်စိမ့်တူဖို့ရှာဖို့ရဲ့လုပ်ငန်းတွေအခုခါမှာပြန်လည်ပတ်နေကြပါပြီ။မြန်မာနိုင်ငံမြောက်ပိုင်းကအဖိုးတန်ကျောက်စိမ့်တူဖို့ရဲ့လုပ်ငန်းနဲ့ပတ်သက်လို့ဝေဖန်တာတွေထွက်ပေါ်နေချိန်မှာပဲ NDA နဲ့ရင်းပြီးတော့အလုပ်လုပ်နေကြတာပါ။ဒီအကြောင်းရိုက်တာသတင်းဆောင်မကိုအခြေခံပြီးကိုအောင်လင်းဦးကတင်ပြပေးထားပါရခင်ဗျာ
။လူတရာကျော်ထက်မနည်းတည်ဆုံးခဲ့ရတဲ့မြေစာပုံပြချမှုကြုံခဲ့ရတာသတင်းတစ်ပတ်တောင်မပြည့်ခင်မှာပဲလူရိုးလူစင်အတိုင်းကျောက်စိမ့်ရှာတဲ့အလုပ်တွေကိုပြန်လည်လုပ်ကိုင်နေကြတာပါ။ပြီးခဲ့တဲ့စနေနေ့မှာတော့ကျောက်စိမ့်တူဖို့ရဲ့လုပ်ငန်းတွေကမြေစာပုံတွေပြချရတာကအောက်မှာရှိတဲ့အလုပ်သမားတွေရဲ့တဲတွေကိုဖုံးလွှမ်းပြီးထိခိုက်ဒေဆုံးမှုတွေကြုံခဲ့ရတာပါ။တည်ဆုံးပြောက်ဆုံးသူတွေကိုရှာဖွေရေးလုပ်ငန်းတွေမနေ့တုန်းကအဆုံးမသတ်ခင်အထိတူဖို့ရရှိထားတဲ့အလောင်းအရေတွေ့ရဆိုရင်တော့အနည်းဆုံး114ယောက်ထိရှိတယ်လို့လည်းဒေသခံအာဏာရှင်တွေကပြောပါရတယ်။တည်ဆုံးသူအများစုကတော့ကျောက်စိမ့်တူဖို့ရေးကုမ္ပဏီကြီးတွေကစွန့်ပစ်ထားတဲ့မြေစာပုံတွေထဲမှာရေမစေးကြောက်လို့ခေါ်ကြတဲ့ကျောက်စိမ့်အရင်းနှုံးတွေလဲလံရှာဖွေကြတဲ့အလုပ်သမားတွေပါဝင်ကြပါရတယ်။ဒီလောက်တဲ့အထိအန်ဒီရရှိနေပြီမလဲဖားကန်ကိုလာပြီးကြောက်ရှာကြတဲ့သူတွေအတွက်ကတော့ဒီလောက်ကိုပဲစွန့်စွန့်ဆဆဆက်လုပ်နေကြတာပါရခိုင်ပြည်နယ်ကနေဖားကန်မှာလာလုပ်လုပ်နေတဲ့ကိုသိန်းထွန်းကတော့ကြောက်တူးသမားတွေရဲ့အိမ်မက်တွေကအန်ဒီရတွေကိုတော့မကြောက်နိုင်ကြတော့ဘူးလို့ပြောပါတယ
်ခုနေမှာလောက်တော့ကတော့ဘာမှတိုင်မထူတော့ဘူးလို့အဲဒေါ်နာခုနေမှာတနေ့လောက်တာတနေ့စားဆိုတော့ဘာမှမထူဘူးလေဒီနေ့ကဆိုတော့ပြမချက်ကြီးကြီးနဲ့တလုံးနဲ့လည်းလောပန်းပြတဲ့နေရာဆိုတော့အကောင်လုံးကလာက
ြလူထိခဲ့တိဆုံးမှုတွေကြုံနေရတဲ့ကျောက်စိမ့်2ဖို့ရေးလုပ်ငန်းကပြဿနာတွေကိုဟန်တားနိုင်မှုလွတ်တော်မှာအရေးကြီးဆိုတဲ့အတင်းသွင်းသွားဖို့စီစဉ်နေတယ်လို့လည်းကချင်ပြည်နယ်အမတ်တင်မဲဆန္ဒနယ်မြေကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးခက်ထိန်နံက VOE ကိုပြောဆိုထားပါတယ်ကျောက်စိမ့်2ဖို့ရေးလုပ်ငန်းလုပ်ကိုင်နေကြတဲ့ကုမ္ပဏီပေါင်း50ကျော်နဲ့ရွှေပြောင်းအလုပ်သမားအများစုပါဝင်ခမန်းကြီးအလုပ်သမားတိုင်းနဲ့ချီရှိတဲ့ဖားကန်ဒေသမှာမြေစာပုံပြူကျတဲ့မတော်တဆမှုတွေဟာဒီဒီချိန်နဲ့ပါဆိုရင်ဒီနေ့ထဲမှာတင်၅ချိန်ရှိခဲ့ပြီးနောက်ဆုံးအချိန်ဖြစ်တဲ့ဒီဒီချိန်ကတော့အဆိုးအဆုံးဖြစ်ခဲ့တာပါ။ပြည်ရောတည်ဆုံးပြီးဒါဇင်နဲ့ချီပြောဆုံးခဲ့တဲ့မတော်တဆမှုနဲ့ကြုံရတဲ့အတွက်လဲဖားကန်ဒေသကကြောက်စင်းအယောင်းဝင်လုပ်ငန်းတွေအနည်းငယ်ထိုင်းသွားတယ်လို့ကြောက်ကုန်တဲ့တူဖြစ်တဲ့ဒေါ်တန်းအေးကပြောပါတယ်
အများကြီးထိခိုက်တာပေါ့နော်ခါတိုင်းဆိုလို့ရှိရင်အဲ့လိုကောက်အမုံမချောချီဖြစ်နေတဲ့တော့ဈေးကွက်မှာလည်းလိုင်ဝဲလိုင်ရောက်တဲ့လူလည်းစီတယ်ဝယ်တဲ့လူလည်းစီတယ်ပေါ့နော်အဲ့လိုမျိုးပေါ့အခုကျတော့အဲ့လိုမျိုးတွေဖြစ်တဲ့ခါကျတော့အားလုံးထိခိုက်နေနိုင်ရတာပေါ့စိတ်မကောင်းတွေလည်းဖြစ်ရတာပေါ့နော်
နိုင်ငံကအချင်းပြချက်ဆမှုတွေစောင့်ကြည့်အကဲခတ်နေတဲ့ Global Witness အဖွဲ့ကတော့မြန်မာနိုင်ငံရဲ့ကျောက်ဆင်းထုတ်လုပ်မှုလုပ်ငန်းတွေကနေပြီးခဲ့တဲ့2014ခုနှစ်အတွင်းတိုင်းပြည်ရဲ့ကုန်ထုတ်လုပ်မှုထက်ဝက်လောက်တန်ဖိုးရှိတဲ့ American Dollar 31 billion အထိဝင်ငွေရခဲ့ပြီးမဲ့ဒါတွေကိုဘယ်နေရာတွေမှာသုံးစွဲသလဲဆိုတာကတော့တိတိကျကျမသိရတဲ့အကြောင်းမချသေးရင်ကပဲအစီရင်ခံစာထုတ်ပြန်ရမှာဖော်ပြထားတာပါ။ချင်းပြည်နယ်ကကျောက်ဆင်း 2.8 လုပ်ငန်းတွေကိုတော့အရင်စစ်ဆေးရခေါင်းဆောင်တွေအာဏာပိုင်နဲ့နှီးစပ်တဲ့စီးပွားရေးသမားတွေလက်နက်ကင်အဖွဲ့အစည်းတွေကအဓိကထိန်းချုပ်ထားပြီးလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ဆက်နွယ်မှုရှိရလို့ယုံကြည်ထားတဲ့ဒီလုပ်ငန်းကကျောက်ဆင်းတွေတင်သွင်းခွင့်ကိုလည်းအမေရိကန်ပြည်ထောင်စုကတားမြစ်ထားပါတယ်ခင်ဗျာ
။ကောင်းလင်းတင်ပြပေးခဲ့တာပါခင်ဗျာ။အခုတော့ဒီရှမ်းပြည်ဘက်ကတရင်တပုတ်ကိုလည်းဆက်တင်ပြပေးရမယ်။ရှမ်းပြည်တောင်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့ကာလအတွင်းမှာဆေးရဆွေးမှုကျူးလွန်နေတဲ့ဖြစ်စဉ်တွေပေါ်တိတ်ဆိတ်နှုတ်ပိတ်နေတာတွေကိုရပ်တန့်ဖို့အတွက်ရှမ်းလူမှုအဖွဲ့အစည်းတွေကနေထိုင်းနိုင်ငံဘန်ကောက်မြို့မှာဒီကနေ့သတင်းစာရှင်းလင်းပွဲတည်းရကျင်းပခဲ့တာပါမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့စီးပခပရိပခတင်းမာနေတဲ့ကာလအတွင်းရှမ်းပြည်နယ်ဘက်မှာဒေသခံတွေလူခွေချိုးပေါက်မှုတွေခံနေရတယ်လို့အမျိုးသမီးတွေလည်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခံနေရတယ်လို့ရှမ်းလူခွင့်ရေးအဖွဲ့တွေကထောက်ပြပြောဆိုခဲ့ပါတယ်ဒီအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းခြေစောက်သတင်းတော့ကိုနိုင်ကိုအင်ကတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါအောက်တိုဘာလ6ရက်နေ့ကနေစပြီးရှမ်းပြည်နယ်ကြေးတီမိုင်းရှူမိုင်းနောင်ဒေသဘက်မှာမြန်မာစိုးရစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့စီရီပရိပခသွင်းမှာမြန်မာစစ်တပ်ကနေအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှု၈ခုကျူးလွန်ထားကြောင်းစစ်တမ်းကောက်ယူရရှိထားတယ်လို့ရှမ်းလူခွေးရေးဖွဲ့ရဲ့တာဝန်ရှိသူတို့ဖြစ်သူရိန်ဟန်ဖာက VOA ကိုခုလိုပြောပါတယ
် April ကနေဒီ November လထိအားလုံးဆိုရှင်မြန်မာများပေါ်အကြမ်းဖက်ခံရမှုက case ပေါင်း၈ခုရှိတယ်အများပိုင်းတော့အဲ့ဒီစစ်တမ်းကနေအတမပြုချင်တာပေါ့နော်ဒီကဘက်မှာဖြစ်လဲဆိုရှင်ကြောက်လည်းမရှိတယ်မိုင်းပြေမနော်ပေါ်နောက်ပြီးတော့လေချာခူလမ်တချိလေးမိုင်းပန်ချီတီအရှိနေမှာ
ဒီလိုပြစ်မှုကျူးလွန်နေတဲ့ပေါ်တက်ဆိုင်ရာကိုတိုင်တန်းပေမဲ့ထိရောက်တဲ့အေးအယူမှုမရှိသလိုတရားဥပဒေစိုးမိုးမှုအားနည်းချက်ကြောင့်အမျိုးသမီးတွေအတွက်ဘဝလုံခြုံမှုကိမ့်မဲ့နေတယ်လို့ရင်းဟန်ဖကလည်းခုလိုဆက်ပြောပါတယ
်စစ်တပ်ကကျူးလွန်ထားပြီးဆိုတော့တက်ဆိုင်နဲ့ရောကြေးလာပေးတာနဲ့နောက်ပြီးအေးကျူးလွန်တဲ့တို့နေရာရှုလဲတာနဲ့အဲ့လည်းပဲပြစ်ပေးနေပြီးတော့လေတို့အချို့နေရာဆိုရင်ရောကြေးတော့မရတာလည်းရှိတယ်အဲ့လိုပေါ့ဒါကြောင့်မို့ခုဖြစ်နေတဲ့ဖြစ်ပျက်တွေဆိုရှင်ပြကြီးလိုက်မယ်ဆိုရှင်အမျိုးသမီးတွေဘဝတက်လုံးချုံမှုမရှိဘူးနောက်ပြီးဥပဒေစိုးမိုးမှုလည်းမရှိဆိုတာသိတာလေ။ဒါပြည့်အရင်ယူဆောင်ရပေးရလည်းမရှိဘောလို့
အခုလိုဖြစ်ပေါ်နေတဲ့တိုက်ပွဲတွေမှာဒေသခံရွာသားတွေဟာလူခွေရေးချိုးဖောက်မှုတန်ခံနေရတယ်လို့ရှမ်းလူမှုအခြေပြုအဖွဲ့အစည်းရဲ့ပြောရေးဆိုခွင့်ရှိသူစိုင်းခေးဆိုင်ကဆိုပါတယ
်။ဒီပွဲကတော့ညတော့အချင်းကတချို့ရွာလေးတွေမှာ sexual violence တွေရှိတယ်။နောက်တချို့ရွာလေးတွေကရွာသားတွေကိုတော်တော်များများထိခိုက်တာတွေရှိတယ်ခင်ဗျာ။နောက်ပြီးတော့စိုက်ပျိုးမွေးမြူထားတဲ့ຢာတွေနောက်ဖုန်ကြီးចောင်းတွေနောက်ပြီးတော့ချာတင်ចောင်းတွေအဲ့ဒါတွေရဲ့နောက်ပြီးတော့ဒီတချို့ရွာတွေဆိုလို့ရှိရင်သူကပိတ်ခံနေရတာပေါ့ပိတ်ခံနေဆိုတာကစစ်ပွဲအမတီချာမရရတဲ့အတွက်ကြောင့်ဆက်လို့လည်းမရဝင်လို့လည်းမရအဲ့လိုမျိုးပုံစံဖြစ်နေတဲ့ရွာတွေလည်းရှိနေတယ်ခင်ဗျာ။စစ်ပွဲတစ်လျှောက်လုံးမှာလူခွင့်ရေးချိုးဖောက်တာတွေပဲဖြစ်တယ်ခင်ဗျာ။လူစုတွေရှိတဲ့မပစ်ဖို့ပေါ့နော်နောက်ပြီးတော့လူထုတွေကိုမချင်းချောက်ဖို့နောက်ပြီးတော့လူထုတွေကိုမပစ်တတ်ဖို့ပေါ့နောက်ပြီးတော့လူထုတွေရဲ့နေအိမ်ကိုပုံနဲ့မကျဲဖို့ကအဲ့ဒါတွေကပို့ပြီးတော့အရေးကြီးပါတယ်ခင်ဗျာလက်တလော့ဖြစ်နေတဲ့ပြစ်ဒဏ်နဲ့ရှစ်ပွဲကိုကျွန်တော်တို့ကနိုင်ငံတကာအတိုင်းဝိုင်းကရောနောက်တခြားအတိုင်းဝိုင်းကရောညင်တက်နေတာပေါ့နော်အဲ့ဒီဟာတွေကမဖြစ်သင့်ဘူးပေါ့
နိုင်ငံတကာတိုင်းဝိုင်းနဲ့ပြည်တွင်းပြည်ပအင်အားစုတွေအနေနဲ့ကတော့နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ပါတီစုံထွေထွေရွေးကောက်ပွဲနဲ့ရက်လက်ပေါ်မှာတာအာယုံစူးစိုက်မှုများပြားနေပြီးရှမ်းပြည်နယ်အတွင်းထိုးစစ်နဲ့စစ်ရဲဆုံးမှုကျူးလွန်နေတဲ့အခြေအနေတွေကိုထုတ်ဖော်ပြောဆိုခြင်းမရှိဘူးလို့လည်းရှမ်းလူမှုအဖွဲ့အစည်းတွေကပြောဆိုပါရခင်ဗျာ
နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်ပါသုံးသပ်ချက်နဲ့ဘူတုဒ္ဒရရွယ်ကဏ္ဍစုံကို VOA မြန်မာပိုင်းရေဒီယိုအစီအစဉ်တွေမှာလည်းနားဆင်နိုင်ပါတယ်မနေ့ပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီညနေအစောပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိနားဆင်ကြရမှာပါမနေ့7နာရီနဲ့ညပိုင်း10နာရီမှာလည်းတစ်ချိန်စီပြန်လည်ထုတ်လွှင့်ပေးနေပါတယ်အစီအစဉ်အသေးစိတ်စရာမှာတော့အချိန်နဲ့အတန်လွှင့်မီတာလိုင်းတွေကိုဖော်ပြထားပါတယ်ခင်ဗျာ
တရရှိမြန်ခင်ဗျာ VOA ရဲ့နိုဝင်ဘာ26ရက်စာသာပတင်းညနေခင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါခင်ဗျာ BO American တန်ကနေ2015ခုနှစ်နိုဝင်ဘာလ26ရက်ကြာသပတေးနေ့ညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါ
တောင်ပေါ်ဒီကမှာနေတိုင်းတိုင်းဆိုတော်တော်လေးကိုစိတ်ကြည့်ခိုက်ထားတယ်ကျွန်တော်တို့မင်းမြန်တယ်လေးငါးဆယ်ဆုံးဆိုသူတို့ကဟိုယူပြီးတော့
ဒါတော့ဒီရှမ်းပြည်နယ်ရင်းကဆေးပေးဆောင်ဒုက္ခသည်ရဲ့စိတ်ကျမ်းမာရေးအခြေအနေအကြောင်းကိုတင်ပြထားတဲ့အတိုင်းသတင်းလာအစီအစဉ်မှာအပြည့်အစုံကြားကြရမှာပါဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ရဲ့မြမရေးသုံးသက်ချက်ကိုလည်းတင်ပြဖို့ရှိပါတယ်အခုအရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပြပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာဂျပန်အုံနောက်ရောင်ယောဂအကြောင်းကိုတင်ပြထားပါတယ်။တေတဲ့အထိအန္တရာယ်ရှိနေပြီးကုသခက်လွန်းတဲ့ဒီဂျပန်အုံနောက်ရောင်ယောဂမြန်မာနိုင်ငံမှာဖြစ်လေရှိတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဘာကြောင့်ဒီယောဂဖြစ်ပြီးမဖြစ်အောင်ဘယ်လိုအကောင်းဆုံးကာကွယ်နိုင်မှာပါလဲ။ဒီအကြောင်းရှင်းတဲ့ကသူတဲ့ကလေးကျန်းမာပညာဌာနအငြိမ်းစားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ။
โอเคปามาซ่าดร.ซาวินครับเราတို့ဒီဂျပန်အုံနောက်ရောင်ယောဂါလို့ခေါ်တဲ့ယောဂါပေါ့ဆရာเนาะအဲ့ဒါကမြန်မာနိုင်ငံမှာဖြစ်တဲ့အနေဒါဘယ်လောက်ရှိလဲဆရာကြီ
းမြန်မာတော့ဒီ9မြောက်ကလေးတွေတေတောင်လုံးကိုကြည့်ရင်ဆိုဝင်းမီယောဂါတွေရယ်ဝင်းပြဲဝင်းချောယောဂါတွေအဲ့ဒီနောက်မှာတော့ဒီ cerebral infection လို့ခေါ်တဲ့ဒီအုံနောက်ရောင်ယောဂါတွေနဲ့တေတောက်တာတတိယအများဆုံးပေါ့เนาะဒါမှမဟုတ်ဒီအုံနောက်ရောင်ယောဂါတွေဆိုတဲ့အထက်မှာတော့အုံနောက်မေးရောင်လည်းရှိတယ်နောက်ဒီတော့ယူယူဗိုင်းရပ်စ် and encephalitis ကိုလည်းဗိုင်းရပ်စ်ကိုကြောင့်အုံနောက်ရောင်တာဖြစ်တယ်။ဒီပမာဏအနေနဲ့သူကမများပါနဲ့ဒီဟာရဲ့အရေးကြီးချက်ကပါလဲဆိုတေကြောင်လုံးများတယ်။ဆယ်ရာရင်လုံးလောက်ဒီတေကြောင်နိုင်တယ်။ဆံနဲ့ရှင်းတဲ့ကလေးတွေမှာလည်းသုံးပုံပုံလောက်ကဆွမ်းအားနာမကျဖြစ်တာတို့ဦးလည်းအင်ကချွေရွံ့တာတို့ဖြစ်တတ်ပါလား။နောက်ဒီဂျပန်အုံနောက်ရောင်လို့တိကျပြောဖို့ကလည်းကျွန်တော်ကလွန်ခဲ့တဲ့9နှစ်လောက်ကမှဒီမျိုးသားကျန်းမာရေးတခွဲကောင်ဒီကာရွန်ချင်းချင်းကြီးဖောက်ပြီးတော့ပို့သွားတော့အဲ့မှာမှတိကျတဲ့အဖြေရတယ်။အော်ဒီအဖြေရဒီလွန်ခဲ့တဲ့9နှစ်လောက်ကနေဆိုတော့တဖြည်းဖြည်းများလာတယ်။ဒါပေမဲ့နိုင်ငံလုံးမှာတော့ဒီတက်ခွဲကန်ပို့ပြတာရောဒီပြုချက်ရတာရော50လောက်ပဲရှိတာပေါ့။ကျွန်တော်တင်လာတော့ဒီတဲ့ပို့ပြီးတော့ဖြစ်တာများပါတယ်တနိုင်ငံလုံးမှာလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာဆရာကြီးဘာရှာမလို့ဂျပန်အုံနောက်ရောင်ယောဂါလို့ခေါ်ရတာလဲ
။အဲ့ဒါကတော့ဖြစ်တော့မှာပေါ့နော်။လွန်ခဲ့တဲ့နှစ်30 40ပေါ့ဗျာ။စပြတော့ဂျပန်နဲ့ကိုရီးယားမှာအရန်ဖြစ်ပါတယ်။ဒီလဲသေးပါတယ်။ဒါမဲ့သူတို့မှာတော့ဒီကာကွယ်ဆေးကစောကြီးတဲ့ထိုးတော့ခုဆိုကျွန်တော်ထင်တယ်2030 30ရှိပြီထိုးလာတော့သူတို့နိုင်ငံတွေမှာမရှိသလောက်ပါပဲကျွန်တော်နိုင်ငံမှာတော့1955ခုနှစ်ကဒီတာချီလိုက်လောက်မှာဖြစ်တယ်ဆိုပြီးတော့စပြီးတော့သဘောလောက်တာရှိပါတယ်။အပိုင်းကနှစ်တိုင်းနှစ်တိုင်းကတော့ကျွန်တော်တို့ကကြိုကြားကြိုကြားအုံနောက်ရောင်တဲ့ကလေးတွေကမကြာခဏတွေ့ရတာပါပဲ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအသေးပြောက်လည်းများတယ်ဒီရောဂါဖြစ်ပြီးလို့ရှိရင်လည်းနောက်ဆက်တွဲခုနဆွမ်းအနာမကြာလားဖြစ်နိုင်တဲ့အတွက်ဆရာကြီးဒီယောဂါကအဓိကဘာကြောင့်ဖြစ်ရလဲဆရာ
အဓိကတော့ဒီ virus ပိုးကြောင့်ဖြစ်တာပါဒီ virus ပိုးကတော့လူကနေလူကိုမကူးပါဘူးဒီ virus ပိုးကဘယ်မှာရှိနေလဲဆိုဖက်တွေပေါ့နော်အဲ့မှာကြိုင်းလို့ပါလို့ငှက်ပြီးငှက်တွေရှိတယ်ဒီ web ပေါ့မိမိရေးလောက်ထားတဲ့ web တွေပေါ့အဲ့ဒီမှာသူတို့တဲမှာပြန်ပွားနေတယ်ပေါ့ပြန်ပွားကြရရမှာတခါ julex လို့ခေါ်တဲ့ချက်တစ်မျိုးပေါ့နော်ဟောက်ပါတယ်ကာကသူတို့ကိုက်တယ်ကိုက်တာနဲ့လူကိုကိုက်တဲ့ခံမှဒီယောဂဖြစ်တယ်အဲ့ဒီခြေရလဲဒီရေမှာပေါက်တော့လေလူတွေလဲဆိုတိုက်ချင်းနေရှိတဲ့နေရာမှာရေသွောဆိုင်တဲ့နေရာတွေမှာရေဝတ်တဲ့နေရာအဲ့နေရာတွေကပုံဖြစ်ပါတယ်ကျွန်တော်နိုင်ငံမှာလဲခြေလက်ဒေတာတွေမှာဒီဝတ်မှုမျိုးတွေပါရှိတဲ့ခါကျတော့ကျွန်တော်နိုင်ငံမှာဖြစ်တဲ့နှုံးကကျွန်တော်တို့ထင်တာတဲ့ဟိုများနိုင်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာအဲ့တော့မြန်မာနိုင်ငံမှာဒီယောဂါနဲ့ကာကွယ်ဖို့ဆိုလို့ရှိရင်ဆရာအဓိကဘာတွေလုပ်ဖို့လိုမလဲ
။ဒီယောဂါကာကွယ်ဖို့ဆိုတော့လည်းဒီကာကွယ်နည်းတွေတော့အများကြီးရှိတာပေါ့နော်။ဒီထဲမှာအထူးရောက်ဆုံးကတော့ဘာလဲဆိုရင်ဒီကာကွယ်ဆေးထိုးထားခြင်းပါပဲ။ခြင်မကပ်အောင်ဒါတို့ဆေးစိမ်ခြင်အောင်သုံးတာတော့ဒီဖက်တာလို့ခေါ်တဲ့ခြင်တွေကိုနှိမ်နင်းတာတို့ တရိတ်ဆန်နေမှာဆေးကုတာတို့ဒါမျိုးတွေတော့ရှိကြပါတော့ဒါပေမဲ့အဓိကရေကျင်းကတော့ဒီကာကွယ်ဆေးထိုးပခြင်းမျိုးဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ဆေးကိုဘယ်လိုမျိုးထိုးနိုင်လဲဆရာ
ကာကွယ်ဆေးကတော့ဒီလူများနိုင်ငံတွေမှာတုံးတာတော်တော်ကြာပါပြီနောက်ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ကြံပြုချက်ကလည်းဒီပြည်သူ့ကျန်းမာရေးစက်တနာတရားလို့ယူဆရတဲ့နိုင်ငံတိုင်းမှာကာကွယ်ဆေးထိုးဖို့တိုက်တွန်းထားပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကာကွယ်ဆေးကဒီပုံမှန်ထိုးတဲ့အနေထားမျိုးလားဘယ်လိုမျိုးထိုးပြတာရှိလဲဆရာမိဘတွေနဲ့
ကာကွယ်ဆေးကတကယ်တော့6လနေစပြီးထိုးလို့ရပါတယ်6လနေပြီးတော့ဒီ15နှစ်အတွင်းပေါ့နော်အဲ့ဒါထိုးလို့ရတယ်များတော့ဖြစ်တော့တစ်ကြိမ်ထိုးတာနဲ့တော့တော်တော်လေးလုံလောက်တယ်ဒါပေမဲ့ဒီကာကွယ်ဆေးကုမ္ပဏီကတော့3လပြီးရင်3လနဲ့6လကြာမှတစ်ခါပြန်ထိုးရတယ်တစ်မျိုးပေါ့နော်တစ်မျိုးစားနောက်တစ်မျိုးကတစ်နှစ်ကနေ3နှစ်ကြာမှပြန်ထိုးဖို့ဆိုတော့တိုက်တွန်းထားတာရှိပါတယ
်ဟုတ်ကဲ့ဆရာအခုလို့ဒီကာကွယ်ဆေးတကယ်လို့မထိုးဖြစ်လို့ပဲပေါ့ဆရာကြီးတကယ်လို့ယောဂါဖြစ်လာနိုင်တဲ့အခါမှာဘယ်လိုလူမျိုးတွေကိုပို့ပြီးတော့ view site ဘယ်လိုမျိုးလဲဆရာဘယ်အရွယ်တွေမှာဖြစ်နေလဲ
ဆရာအများဆုံးကတော့ဘယ်အဖြစ်များတော့ဒီ9နှစ်နဲ့9နှစ်ကြာကလေးတွေဖြစ်ပါဘူးဒုတိယအဖြစ်များတော့1နှစ်နဲ့4နှစ်ကြာကလေးတွေပေါ့နော်အဲ့မဲ့ဘေးရမ်းဆိုဖြစ်နိုင်တော့မှာအသက်ကြီးတဲ့လူရော40 50ရွယ်လည်းဖြစ်နိုင်မှာ
ဟုတ်ကဲ့ဆရာသူတို့အနေနဲ့ဒီယောဂဖြစ်လာတာကိုကြိုသိဖို့အတွက်ဒီကြိုတင်လက္ခဏာတွေရောဆရာတကယ်လို့ဒီကာကွယ်ဆေးမထိုးဖြစ်ခဲ့လို့ပေါ့နော်ယောဂဖြစ်လာရင်ကြိုသိနေအောင်ဘယ်လိုအချက်တွေစောင့်ကြည့်ရလဲလက္ခဏာ
တော့ဘယ်လိုလဲဆိုတော့သူကဒီအုံနောက်ရောင်တဲ့လက္ခဏာတွေကရောဖျားတယ်ပေါ့ဗျာဖျားတယ်စကြောကြီးတောက်နေတာတို့တတိလစ်တာတို့ကတ်တာတို့ဓာတ်မျိုးတွေဖြစ်တယ်ပေါ့ဒါတွေကတော့ဒီဒီပြေအုံနောက်ရောင်အုံနောက်မေးရောင်ဖြစ်လဲဖြစ်နိုင်တယ်ပေါ့နော်တော်တော်လေးကွဲကြာခက်ပါတယ်အဲ့တော့ကျူတင်သိလို့လဲသူက virus encephalitis ကဖြစ်လို့ရှင်ဖြစ်ပြီးကျူတင်သိလဲကုသမှုမှာတော့အောင်မြင်နေမှာအောင်မြင်တာပေါ့နော်အဲ့တော့ကာဝယ်ဆေးထိုးတာတော့အကောင်းဆုံးပါပဲ
ဟုတ်ကဲ့ဆရာအခုလိုဒီပြင်းထန်တယ်ဟာကုသဖို့လဲခက်တာဖြစ်တဲ့ကာဝယ်ဆေးရတဲ့အရေးကြီးဆုံးဖြစ်လာတဲ့အခါမှာဆရာကြီးကာဝယ်ဆေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတော်အနေနဲ့ရောအစီအမံနဲ့ဆရာဘယ်လိုရှိလဲဆရာ
ရှိပါတယ်ခင်ဗျာအခုလောစဒီ JE ကာကွယ်ဆေးကတော့ပြင်ပမှာပဲရှိတယ်ပေါ့နော်ပြင်ပမှာကုမ္ပဏီတွေတင်သွင်းလာတယ်အဲကျွန်တော်တို့ကလည်းဒီ6လအထက်ကလေးတွေဆိုလို့ရှိရင်ဒီဘက်လည်းတက်နိုင်လို့ရှိရင်လည်းထိုးပေးပါလားဒါမှလည်းကာကွယ်ဆေးရဲ့ကုန်ကျစရာကမနည်းလားပေါ့နော်တစ်မျိုးက2မျိုးဝင်ထားတာရှိတယ်တစ်မျိုးက2500လောက်ကျတယ်တစ်မျိုးက3000ကို3000လောက်ကျတယ်ဆိုတော့3000မိသားစုကလည်းမတက်နိုင်ဘူးအခုနိုင်ငံတော်အနေနဲ့တော့ဒီဒီကနေ့ကရခိုင်မှာဖြစ်တယ်ဖြစ်တဲ့နေရာပတ်ဝန်းကျင်တက်ကိုတော်တော်လေးဝယ်ပေးပါတယ်ပြင်ပနဲ့ကိုတော်တော်ဈေးကြီးတဲ့ဆေးရုံတော့ဝယ်ပေးပြီးတော့ဖြစ်တဲ့ high risk area ပေါ့နော်ဖြစ်တဲ့ပတ်ဝန်းကျင်တွေမှာထိုးပေးထားတာရှိပါတယ်ကျွန်တော်တို့အနေနဲ့လည်းဒီနိုင်ငံတော်ကနိုင်ငံတော်နဲ့ဒီ Bill Gates တို့ဘာလို့ foundation အနေနဲ့လည်းလျှောက်ထားတာရှိပါတယ်ဒီမှာနိုင်ငံမျိုးသားကာကွယ်ဆေးဆိုးစီမံချက်အနေနဲ့လာမယ့်နှစ်မှာကျွန်တော်အဆောက်အအုံမိကာကွယ်ဆေးပေါ့နော် PCB ဆိုတာထည့်ပါမယ်အဲ့ဒါတော့ကွန်ပျူတာရပြီးသား budget တွေပါလဲရပြီးသားပါနောက်နောက်တစ်နှစ်မှာကျွန်တော်ကဒီ router virus ဆိုတဲ့ဝင်ပြန်ဝင်ရှော့ကာကွယ်ဆေးနဲ့ဒီ JE ကာကွယ်ဆေးကိုကျွန်တော်တို့မျိုးသားကာကွယ်ဆေးတိုက်တဲ့အစီအစဉ်ထဲမှာထည့်နိုင်ဖို့အတွက်ကျွန်တော်တို့စုပြည့်ချက်တွေပါလဲကျွန်တော်ကအဲ့ဒါလဲကိုယ့်ရဲ့ဟိုတွက်ချက်တာတွေပါလဲသေချာပြပြီးတော့တင်ရပါတယ်အဲနိုင်ငံတော်စီကလည်း budget တောင်းကိုယ့်ဘက်ကလည်းထောက်ပံ့မဲ့ဖွဲ့စည်းရတော့အများစုကိုပေးပါတယ်အဲ့ဒီလိုလုတ်ခွင့်ရပြီဆိုတော့ကျွန်တော်တို့ကနောက်တစ်ချက်ကပြီးခဲ့တဲ့ဝက်သက်နဲ့ကြိုက်သူတို့ကလို့ပေါ့နော်ဒီကလေးငယ်လေးတွေစထိုးပေးမယ် channel လွတ်သွားတဲ့မထိုးပြခဲ့တဲ့လူကြီးပေါ်မှာ6လနဲ့15နှစ်ကြာအောင်လည်းကျွန်တော်တို့တကူကြီးလုံးကိုထိုးပေးမှာပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ခဲ့တာပါခင်ဗျာဆက်သွယ်ရေးလိုင်းတွေမကောင်းတာကြောင့်အတန်းကြီးလင်းပြသမှုမရှိတာကိုတောင်းပန်အပ်ပါတယ်အခုတော့မြမရေးသုံးသက်ချက်ကိုတင်ပြပေးမှာပါမြန်မာပြည်မှာတည်ဆောက်မဲ့တရုတ်ရေအားလျှက်စစ်စီမံကိန်းဟာအစိုးရသိကန်တွေ့ရမဲ့ပြဿနာတစ်ခုဖြစ်ကြောင်းဥဝောင်ခင်နဲ့ဥကြကြော်သိန်းတို့ကသုံးသပ်တင်ပြပေးထားပါတယ်ခင်ဗျာ
နိုင်ငံပေါင်း90ကျော်မှာရေကာတာ300ကျော်ကိုတရုတ်ကုမ္ပဏီတွေကတည်ဆောက်နေပါတယ်ဒီအထဲမှာမြန်မာပြည်မှာတည်ဆောက်မဲ့အကြီးစားရေအားလျှက်စစ်30ကျော်ပါဝင်ပါတယ်ရွေချက်ကတရုတ်ပြည်ကိုတအားပေးဖို့ဖြစ်တာမို့ဆန့်ကျင်သူတွေတိုးပွားနေပါတယ်2017မှာမြစ်ဆုံဆဲကိုစောက်ရင်တန်လန်းရပ်ဆိုင်ခဲ့ပြီးမြေဂါဝတ်100ရှိတဲ့ကြီးပွေငယ်နဲ့မြေဂါဝတ်240ရှိတဲ့တာပိန်တစ်ရရားရက်စစ်ပစ္စည်းလို့ဓာတ်အား80ရာခိုင်နှုန်းယူနန်ကိုတင်ပို့နေပါတယ်ဒါကြောင့်အစိုးရသက်ကင်တွေရမယ့်ပြဿနာကြီးတွေထဲမှာတရုတ်ရေကာတာစီမံကိန်းလည်းပါဝင်ပါတယ်ယူနန်ပြည်နယ်မှာမြစ်ချောင်း600ကျော်ရှိပြီးမြေမြန်မာလာအိုနဲ့ထိုင်းကိုဖြတ်ပြီးစီးစင်းတဲ့နုကြံကောတန်လွင်မြစ်နဲ့လန်ကန်းကြံကောမဲခေါင်မြစ်ကိုရေအားချက်ချက်စစ်ထုတ်ယူဖို့အကောင်းဆုံးနေရာအဖြစ်တရုတ်ကသတ်မှတ်ပါတယ် အရာဝတီပြပြဖြစ်တဲ့ဒူလောင်ချန်ခေါင်မိုက်ကဟာယူနာမှာရှိပြီမဲ့ရေအားရက်စစ်ထုတ်ယူနိုင်တဲ့အခြေအနေမပေးတဲ့အတွက်ကချင်ပြည်နယ်မှာရေကာတာတွေတိစောက်ပြီးရက်စစ်တပ်ထုတ်ယူဖို့ကြိုးပမ်းနေတာဖြစ်ပါတယ်။တရုတ်ပြည်အရှေ့ပိုင်းဒေသရက်စစ်တပ်ဖူလိုရင်းစီမံကိန်းမှာမြန်မာကအဖြစ်ကအဖြစ်ပါဝင်နေရတာဖြစ်ပါတယ်
။တရုတ်ပြည်တွေ့ရည်ရွယ်ပြီးမြန်မာနိုင်ငံမှာတိစောက်တဲ့ပထမဆုံးသောရေအားရက်စစ်ဟာရွှေလီမြစ်ပေါ်ကရွှေလီအမှတ်1ဒါဘေးဆက်ယုံဖြစ်ပါတယ်။2009ကစပြီးယူနန်ကိုမီးပေးနေတာဖြစ်ပြီးနောက်35နှစ်ကြာမှမြန်မာလက်ကိုလွှတ်ပြောင်းပါလိမ့်မယ်။တရုတ်အကောင်အထည်ဖော်တဲ့ရေကာတာစီမံကိန်းတွေမှာတိစောက်လေပတ်လွှဲပြောင်းစနစ်ကိုသုံးတော်မူအနှစ်40လောက်မှာမြန်မာပိုင်းဖြစ်လာမယ့်သဘောဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းအနောက်တောင်18မိုင်အကွာကမန်တက်ရွာအနီးမှာကွန်ကရစ်ဆဲတိစောက်ပြီးမဂါဝတ်600ထုတ်ယူနေတာဖြစ်ပါတယ်။ရွှေလီအမှတ်1ရေအားလျက်စစ်အောက်ဖက်မှာအမှတ်1နဲ့အမှတ်3ဓာတ်အားဆက်ယုံတိစောက်မဲ့စီမံကိန်းလည်းရှိပါတယ်။ရေကာတာတိစောက်လို့ဒေသခံလူအဖွဲ့အစည်းဆုံးရှုံးနစ်နာရတာတွေကိုတော့လူသိနည်းနေပါတယ
်။ဦးသိန်းစိန်ကသူ့သမ္မတတတန်းအတွင်းမှာမြေဆုံရေအားလျက်စစ်စီမံကိန်းကိုရက်စိမ့်တာဖြစ်လို့အခွင့်အာဏာပြန်ဆနိုင်အောင်တရုတ်ဘက်ကကြိုးပမ်းနေပါတယ်။လွန်ခဲ့တဲ့မေလ21ရက်နေ့ဘေဂျင်းမှာကျင်းပတဲ့တရုတ်မြန်မာရက်စစ်စွာအားပူးပေါင်းဆောင်ရွက်ရေးကော်မတီအစည်းအဝေးမှာမြစ်ဆုံကိစ္စကိုတရုတ်ကတင်ပြပြီးမဲ့မြန်မာဘက်ကမဆွေးနွေးလိုဘူးလို့ယူနန်တက္ကသိုလ်ပမောက္ခလူ့ကွန်ရှင်ကဆိုပါတယ်မြစ်ဆုံစီမံကိန်းမှာတရုတ်ကဒေါ်လာ800ကျော်သုံးထားပြီးဖြစ်လို့ဆက်လက်လုပ်နိုင်အောင်ကြိုးပမ်းနေတာဖြစ်ပါတယ်မြစ်ဆုံကြောင့်နိုင်ငံဆက်ဆံရေးပြတ်မသွားအောင်တင်းတင်းရင်အချမ်းနေရာတွေမှာရေကာတာဆက်လက်တည်ဆောက်ဖို့ရည်ရွယ်နေပါတယ်
လွန်ခဲ့တဲ့နှစ်ကုန်ပိုင်းအထိမြန်မာပြည်ကတရုတ်အရင်းနှီးဟာဒေါ်လာတန်း15,000ရှိတာမို့နိုင်ငံခြားယင်းနှီးမှုစုစုပေါင်းရဲ့30ရာခိုင်နှုန်းဖြစ်ပါတယ်။ဟောင်ကောင်၊မကာအိုနဲ့စင်ကာပူကတဆင့်ဝင်လာတဲ့တရုတ်ပုဂ္ဂလိကလုပ်ငန်းရှင်တွေလည်းရှိပါတယ်။အီယာဝတီမြစ်ညာကချင်ပြည်နယ်မှာချီပွေငယ်၊ဂူဆော့၊ခေါလန်းဖူး၊ရီနန်၊ဖီဇောနဲ့လိုင်ဇောစတဲ့နေရာတွေမှာစက်တီစောက်မဲ့စီမံကိန်းတွေဟာတက်ဝင်လှုပ်ရှားနေစေဖြစ်ပါတယ်။ရည်ရွယ်ချက်ကတော့ယူနန်ပြည်နယ်ကိုလျက်စစ်တပ်အားပေးဖို့ဖြစ်ပါတယ်။အီယာဝတီမြစ်ညာနဲ့တန်လွင်မြစ်မှာရေကာတာတည်ဆောက်ဖို့တရုတ်ကုမ္ပဏီတွေကြိုးပမ်းနေပေမဲ့တန်လွင်မြစ်ရဲ့ယူနန်အပိုင်းဖြစ်တဲ့နုမြစ်မှာရေအားလျက်စစ်တွေတည်ဆောက်မဲ့စီမံကိန်းတွေကိုတော့တရုတ်ကရပ်ဆိုင်းထားပါတယ
်။ရေကာတာတွေတည်ဆောက်ပြီးလျက်စစ်တပ်အားထုတ်ယူတဲ့အတွက်အကျိုးအမြတ်ခံစားရတာရှိတယ်လို့ထိခိုက်နေတာဆုံးရှုံးမှုလည်းကြီးမားပါတယ်။မြမရေကာတာစီမံကိန်းမှာတော့အကျိုးခံစားရမှာကတရုတ်နဲ့မြန်မာအစိုးရဖြစ်ပြီးလောလောဆယ်နှစ်နိုင်နေသူကပြည်သူလူထုဖြစ်တာမို့တန့်ကွက်ဆန္ဒပြနေတာဖြစ်ပါတယ်။အကျိုးသက်ရောက်မှုတိုက်တာတဲ့လုပ်ရဟာစီမံကိန်းအကောင့်တွေဖော်နိုင်အောင်တရားဝင်ပေါ်အောင်လုပ်တဲ့ကိစ္စဖြစ်ပါတယ်။ဒါကြောင့်မြန်မာပြည်သူတွေအတွက်အကျိုးမရှိတဲ့တရုတ်ရေကာတာစီမံကိန်းကို NLD အစိုးရတက်ကင်တွေရပါလိမ့်မယ်။တရုတ်ပြည်မှာရေကာတာကျိုးပေါက်လို့တေဆုံးသူတိမ့်ချီနေပါပြီ။ငရင်အလုတ်များတဲ့ဒေတာမှငရင်နှုံပြင်းထန်ရင်ပြင်းထန်တယ်လို့တာတမန်တွေအက်ကွဲတာပါလေတရုတ်ပြည်ရှီနန်နယ်မှာ1985ကဆယ်ချိုးပေါက်လို့လူပေါင်း2,000ကျော်တေဆုံးခဲ့ရပါတယ်ဒါပေမဲ့တည်င်းအမှောင်ချထားတဲ့အတွက်ဆယ်ချိုးပေါက်ပြီးအနည်း20လောက်ကြာတော့မှအသေးစိတ်သိရပါတယ်ဆယ်ဆိုတာမြစ်ပေါ်ကရေလောင်ကကြီးပါရေထူးကြောင့်ဆယ်အောက်ခြေကိုပီအားများလာရင်ငရင်လှုပ်နိုင်ပါတယ်ပြည်သူဘဝဟာရည်အားရစစ်တဲ့အရေးကြီးတာကိုသိဖို့လိုပါတယ်ခင်ဗျာ
ဦးအောင်ခင်နဲ့အတူဦးကျော်ကျော်သိန်းတို့တင်ဆက်ခဲ့တဲ့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်တိုင်းရင်သတင်းလာအစီအစဉ်ကိုလည်းမကြခင်မှာထုတ်လွှင့်ပြရအောင်မယ် VOA American တိုင်းရင်ကြာသပတေးညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်ခင်ဗျာ
သရရှင်များရှင်ရွေးကောက်ပွဲမှာအနိုင်ရထားတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ခေါင်းဆောင်အဖြစ်ဒေါ်ဆန်းစုကြည်ဟာအစိုးရတက်ကိုဦးဆောင်မှုရှိနေပါတယ်။အခြေခံဥပဒေအရသမ္မတဖြစ်ခွင့်မရှိပေမဲ့သမ္မတထက်ကတာဝန်ယူမယ်လို့ပြောထားတဲ့ဒေါ်ဆန်းစုကြည်ကိုတိုင်းပြည်ခေါင်းဆောင်အဖြစ်သောရရှင်တို့အနေနဲ့ဘယ်လိုယာရုတာဝန်မျိုးကိုယူဆချင်ကြပါသလဲ။လက်ရှိနိုင်ငံရဲ့အခြေအနေအရဘယ်လိုယာရုတာဝန်မျိုးကအသင့်တော်ဆုံးဖြစ်နိုင်မယ်လို့ထင်ကြပါသလဲဆိုတာကိုတော့စနီနီညာတိုက်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လီလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြည့်ဖြည့်အတန်ဖိုင်နဲ့ပဲဖြည့်ဖြည့် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေ့လာစီစဉ်တာကြိုဆိုပါရစေ
။သောတာရှင်တွေအချိန်မီဆက်သွယ်လာဖို့လက်ထပ်မှန်တိုက်တွန်းအပ်ပါရခင်ဗျာ။အခုတစ်ခါတော့တိုင်းရင်သတင်းလာအစီအစဉ်ကိုတင်ဆက်ဖို့အလဲကြပါပြီ။နေကြားဒေတာသတင်းတောက်တွေကစူးစီးတင်ပြပေးထားပါတယ်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရစေမြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ဟာခါမြို့မှာပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်တရုတ်နိုင်ငံကိုတင်ပို့မဲ့ gas နဲ့ရေနံပိုက်လိုင်းကြောင့်ပျက်စီးသွားခဲ့တဲ့လေယာဉ်တွေအတွက်ရခိုင်ဒေသခံတွေကနေရော်ကြီးတောင်းဆိုခဲ့တယ်ဆိုတာတွေနဲ့မြမတက်မတော်နဲ့မြောက်ပိုင်းရှမ်းပြည်တက်မတော်တို့အကြားမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်တောင်ပိုင်းဒေသအတွင်းစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်ဒီမှာကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါချင်းပြည်နယ်ဟာခါမြို့ဈေးသိရက်ွက်နေအိမ်တစ်ခုမှာပြင်းထန်တဲ့ပောက်ကွဲမှုတရက်ဖြစ်ပွားခဲ့မှုကြောင့်လူ6ဦးပွေးချင်းပြီးသေဆုံးပြီး6ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုဟာနိုဝင်ဘာလ22ရက်နေ့ည10နာရီခွဲခန့်ကတီတာလမ်းမှာရှိတဲ့ဥယောနာတန်နေအိမ်မှာဖြစ်ပွားခဲ့တာဖြစ်ပြီးအောက်ထပ်မှာအိမ်ငါးမိသားစုနဲ့သူတို့ဧည့်သည်တယောက်စုစုပေါင်း6ဦးပွေးချင်းပြီးသေဆုံးသွားတယ်လို့ဟာခါမြို့မိမြို့ဖဥရွှေထီယိုကပြောပါတယ်။ဒါအပြင်အဲ့ဒီပောက်ကွဲမှုကြောင့်အနီးအနားရှိလူနေအိမ်ငါးလုံးခန့်နဲ့ပေါင်မုတ်ကားတစ်စီးจิบကားတစ်စီးပျက်စီးခဲ့ပါတယ်ဒီပေါက်ကွဲတဲ့ဘုံအမျိုးအစားဟာကြောက်ခွဲမိုင်းအမျိုးအစားဖြစ်ပြီးအဲ့ဒီနေအိမ်မှာတူလောင်ထားရကနေမတော်တဆပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဟာခါမျိုးခန့်တူကပြောပါတယ
်ရခိုင်ပြည်နယ်ကြောက်ဖြူမျိုးနယ်ကနေတရုတ်နိုင်ငံယူနန်ပြည်နယ်ကိုဖောက်လုတဲ့ကက်စ်နဲ့ရေနံပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လေယာဉ်ဥယျင်ခြံမြေတွေအတွက်ကြေးရွာသား126ဦးကလက်မှတ်ရေးထိုးပြီးရော်ကြေးတောင်းဆိုလိုက်ပါတယ်အခုလိုတောင်းဆိုတဲ့ကြေးရွာသားတွေကတော့ကြောက်ဖြူမြို့နယ်ကပိုင်ချောင်းကြောက်ခမောက်ယတနာကြေးရွာတွေကရွာသားတွေဖြစ်ပြီးနိုဝင်ဘာလ23ရက်နေ့ကမြို့နယ်အုပ်ချုပ်ရေးမှူးရုံးကိုတောင်းဆိုလိုက်ပါတယ်2013ခုနှစ်ကကက်စ်ပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လေမြင်နဲ့ဥယျာဉ်ခြံမြေတွေအတွက်တေကာကိုစပါး85တင်းနှုန်းစပါးတင်းကိုကြက်ငွေ9500ကျပ်နဲ့တွက်ချက်ပြီးနှိနာကြေးပေးခဲ့ပေမဲ့နောက်ပိုင်းမှာရော့ကြေးမရတော့ဘူးလို့ကြေးရွာသားတွေကပြောပါတယ်။ရင်းနံကက်စ်ပိုက်လိုင်းတစ်လျှောက်မှာမြေပြုံမှုနဲ့ရွှေ့မြေဖုံးလွှမ်းမှုတို့ကြောင့်ဒေသခံတွေရဲ့ဥယျာဉ်ခြံမြေနဲ့လေယာဉ်အများအပြားပျက်စီးခဲ့ရတာဖြစ်ပါတယ်။
မြန်မာအစိုးရစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးတပ်မတော်အကြားကချင်ပြည်နယ်နဲ့ရှမ်းပြည်ဖက်တွေမှာ3နေရထပ်မံတိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့အနီးပန်လုံးလီစုရွာနဲ့ချင်းဆိုင်တရုတ်ရွာကြားမှာမြန်မာစစ်တပ်နဲ့ KIA တပ်ရင်း8တပ်ဖွဲ့တို့နိုဝင်ဘာလ22ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါအပြင်ကချင်ပြည်နယ်မြောက်ပိုင်းစွန်ပရာဘူးမြို့နယ်မှာလည်းကချင်လွတ်လပ်ရေးတပ်မတော် KIA တပ်ရင်း9လော့မိုင်ယန်ရှေ့တန်းစခန်းတစ်ခုကိုအစိုးရစစ်တပ်ကလက်နက်ကြီးများနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်လက်ရှိတိုက်ပွဲပြင်းထန်နေတဲ့မုံညင်းမြို့ပြင် KIA တပ်မဟာရှစ်တွေရှိတဲ့လွန်ယန်ဘုံတောင်ချီမှာလည်းတိုက်ပွဲဖြစ်ပွားနေပြီးအစိုးရတပ်ကနေလက်နက်ကြီးနဲ့ပြစ်ခတ်နေတယ်လို့သိရပါတယ်ပြီးခဲ့တဲ့ရက်တွေတုန်းက KIA တပ်တွေဆုတ်ခွာပေးလိုက်တဲ့လွန်ယန်ဘုံတောင်ပေါ်မှာအစိုးရတပ်တွေကနေဝင်ရောက်လာတယ်လို့ KIA ဗဟိုဌာနချုပ်ပြန်ကြားရေးဌာနတာဝန်ရှိသူဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ဝန်ပြည်နယ်ရေးမြုပ်နယ်ဟန်ကန်ကျေးရွာအုပ်စုမဲယုံမှာဖြစ်ပွားခဲ့တဲ့မဲမတမာမှုကိစ္စနဲ့ပတ်သက်ပြီးမြို့မျိုးသားပါတီကနေတက်ဆိုင်ရာနယ်မြေရဲစခန်းမှာအမှုဖွင့်တင်ကြားထားပါတယ်ရွေးကောက်ပွဲနေ့ရက်ကရက်ကြေးကော်မရှင်ဥက္ကဋ္ဌကနေမဲပေးသူတွေကိုတောင်းတဆိတ်မှာတဆိတ်ထုဖို့ပြည်ဝက်မဲပေးခန့်တီလိုက်ပြောနေတာကိုတခြားကော်မရှင်ဖွဲ့ဝင်တွေကဟန့်တားထားတဲ့အပေါ်ကျေးရွာအုပ်ချုပ်ရေးမှူးကနေကော်မရှင်ဥက္ကဋ္ဌကိုဟန့်တားတဲ့အဖွဲ့ဝင်၃ဦးကိုမဲယုံကနေမောင်းထုတ်ခဲ့တာဖြစ်ပါတယ်ဒီလိုအခြေတင်ဖြစ်ပြီးအချိန်ကြန့်ကြာသွားတဲ့အတွက်ထောင်နဲ့ချီတဲ့မဲပေးသူတွေမဲပေးခွင့်မရပဲအိမ်ပြန်သွားတဲ့အတွက်မဲပေးခွင့်ရှုံးရှုံးခဲ့ရတယ်ဆိုပြီးမွန်မျိုးသားပါတီကိုဆီလေလောင်းနိုင်ကန်လင်းနိုင်စိန်မြောင်နဲ့နိုင်အောင်ထေတို့ကတရားဆွဲဆိုခဲ့တာပါ
က ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ဖက်မှာ DKBA ကနေထုတ်ပယ်ခံထားရတဲ့ဗိုလ်နာမကျအဖွဲ့နဲ့ကရင်နယ်ခြားစောင့်တပ် BGF တပ်ရင်း2019-2020တို့ကနေအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်နိုဝင်ဘာလ24ရက်နေ့ကကော့ကရိတ်မြို့နယ်တတန်ကူးကျေးရွာအနောက်ဖက်ကျွတ်ကုန်းဒေသမှာဖြစ်ပွားခဲ့တာပါဒီပစ်ခတ်မှုမှာထိခိုက်မှုအခြေအနေမသိရသေးပေမဲ့ဒေသခံကျေးရွာသားတွေအနေနဲ့စိုးရင်ကြောက်လန့်နေပြီးရွာအပြင်မထွက်ရေးကြဘူးလို့လည်းခနေမူရွာသားတို့ကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်မိုင်းရှုနဲ့ကျေးတီမြို့နယ်အတွင်းမှာရှိတဲ့ရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းတွေကိုမြမတပ်မတော်ကနေနှစ်လနီးပါးထိုးစစ်ဆင်တိုက်ခိုက်တာတွေကြောင့်စစ်ဘေးဒုက္ခသည်တထောင်ကျော်ဟာနေရက်ကနေစွန့်ခွာနေရပါတယ်။စစ်ဘေးသင့်ဒေသနဲ့စစ်ဘေးဒုက္ခသည်တွေရဲ့လက်ရှိအခြေအနေကိုတော့ဆိုင်းမွန်းကနေစုစည်းတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်။
မြန်မာတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော်တပ်စခန်းကိုစတင်တိုက်ခိုက်ခြင်းကလေးကမိုင်းရှူးမြို့နယ်နဲ့ကျေးတီမြို့နယ်တွင်ကျေးရွာပေါင်း25ရွာကလူထုတွေနေရက်ကနေဆွန့်ခွာနေရတာပါစစ်ဘေးဒုက္ခတွေအရေးလိုက်လံကူညီပေးနေတဲ့ရှမ်းလူငယ်ကွန်ရက်ဦးဆောင်ကော်မတီဆိုင်စုကတိုက်ပွဲတွေကြောင့်စစ်ဘေးတင့်တူတွေဆိတ်ရောဂါဝေဒနာအထူးခံစားနေရတယ်လို့သူကပြောပါတယ်
တောင်ပေါ်ဒီကမှနေတိုင်းတိုင်းဆိုတော်တော်လေးကိုစိတ်ကြည့်ခိုက်ထားတယ်ကျွန်တော်တို့မင်းမြန်းတယ်လေးငါးဆယ်ဆုံးဆိုသူတို့ကငိုယူပြီးတော့ဖြေတာကြပြီအဲ့လိုမျိုးပေါ့နော်အားကြီးကိုစိတ်ကြည့်ခိုက်ပြီးတော့အားကြီးဝမ်းနေတယ်ဥမာတချို့လူအိုဆိုအသက်100ကျော်အထိဒီလိုမျိုးတိုက်ပွဲကြီးထန်ထန်မကြုံဘူးသူတို့အနေနဲ့ဒီလိုဒုက္ခတွေဖြစ်တာလိမ့်မယ်ဆိုတော့ဘလို့မှမမျှော်လင့်ထားတဲ့အတွက်ကြောင့်သူတို့ပြောပြလို့မရတဲ့အခက်သူတို့ကစိတ်ဒုက္ခတွေအများကိုခံစားနေရတယ်ကျွန်တော်တို့မြင်ရတယ
်အောက်တိုဘာလ3ပိုင်းကနေဖြစ်ပွားခဲ့တဲ့မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲတွေကြောင်းဒေသခံတောင်းချီကအိုးအိမ်ကိုဆွန့်ခွာနေကြရတယ်လို့ဒေတာတွင်စာတင်ကြောင်း18ကျောင်းကကျောင်းသားထောင်ချီဟာလည်းပညာတင်ကြားခွင့်ဆုံးရှုံးခဲ့တယ်လို့ရှမ်းလူခွင့်ရေးဖွဲ့တာဝန်ရှိသူတို့ဖြစ်တဲ့ယင်းဟန်ဖာကပြောပါတယ
်ခုချိန်ဆိုသူတို့စီးပြဆန်းဆန်းလုပ်ဖြေတဲ့ချိန်ရောက်နေပြီလေခုကျောင်းပြိလိုက်တော့တင်ကြားမှုတွေကလည်းဆက်ပြတ်သွားတာပေါ့နော်နောက်ပြည့်ပြည့်တွေဖုန်းတူတူတက်မှုတွေကလည်းသူတို့တဲ့ရပ်ကန့်သွားတာပေါ့
မိုင်းရှူမြို့ခံနန်းစင်ကတော့တိုက်ပွဲတွေအများဆုံးရက်ဖို့မျှော်လင့်တယ်လို့ပြောပါတယ်
ဒီစစ်ပညာရှင်တွေဆိုတာလည်းကြော်လေးဆက်လောက်ပဲရှိတယ်ကျမတို့ကဘာမှလည်းနိုင်ငံကြီးရစိတ်ပြီးတော့နားမလည်ဘူးပေါ့နော်ဒါနဲ့စိုးရိမ်ကိုဘာလို့တော့ရှိနေကြတာပါပဲ
တိုက်ပွဲတွေရှော့ချဖို့ရက်တန့်ဖို့ရှမ်းပြည်တပ်မတော် SSPP SSA နဲ့မြန်မာစိုးရကိုယ်စားလှယ်တို့ရန်ကုန်မှာနေရက်ကြာတွေ့ဆုံခဲ့ကြပါတယ်တွေ့ဆုံမှုမှာစစ်ပေးရှောင်နေရတဲ့လူထုတွေရဲ့အရေးထက်စစ်ရေးနေရာအတာရဖို့ပဲတိကထားဆွေးနွေးလို့စစ်ပေးတင်နေတဲ့လူတွေအတွက်စိတ်ပူမိတယ်လို့ရှမ်းလူငယ်ကောင်းဆောင်ဆိုင်စုကပြောပါတယ
်အတိအကျတော့တပ်ပိုင်းဆိုင်ရာတို့နေရာရဖို့ပဲလောက်ပဲတို့ဆွေးနွေးကြတယ်လေဥမာနမ်းမြောက်ဖက်မှာဘသူနေမယ်တောင်ဖက်မှာဘသူနေမယ်ဘလို့နေမယ်ဆိုတာကတကယ်တမ်းကြီးရွာလူထုအတွက်ကမအင်းချမ်းနိုင်ဘူးပေါ့နော
်ရှမ်းပြည်တပ်မတော်နဲ့မြန်မာဆိုရတို့ဟာရန်ကုန်မြို့မှာနိုဝင်ဘာ23ကနေ24ရက်နေ့ထိနေရက်ကြာတွေ့ဆုံဆွေးနွေးမှုမှာ2012ခုနှစ်ကတဘောတူညီချက်ကိုဆက်လက်အကောင့်ထဲပို့ဖို့ပြစ်ခတ်တိုက်ခိုက်မှုတွေရက်စဲနိုင်ဖို့အပအဝင်တပ်နေရာချထားဖို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်
ဆက်ပြီးတော့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲရလဒ်အရတက်လာမဲ့အနံ့ရ NLD အစိုးရသစ်လက်ထက်မှာတိုင်းရင်းသားတွေရဲ့အခမ်းကဏ္ဍကဘလောက်ထိအရေးပါနိုင်တယ်လဲတိုင်းရင်းသားတွေမျှော်မှန်းထားတဲ့အမျိုးသားတန်းတူရေးတွေကတော့တကယ်ဖြစ်လာနိုင်ပြီလားဆိုတာနဲ့ပတ်သက်ပြီး CRPP ခေါင်းဆောင်တဦးလည်းဖြစ်ချင်းပြည်နယ်တီးတိမ်မြို့နယ်မဲဆန္ဒနယ်မြေကပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်အရွေးခံရတဲ့ Zoomi Democracy အဖွဲ့ချုပ် ZCD ဥက္ကဋ္ဌပူကျင်ရှင့်ထံကိုနိုင်ကွန်းအိမ်ကနေမေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြရမှာပါရှင်
။ဟုတ်ကဲ့မင်္ဂလာပါဥက္ကဋ္ဌကြီးခင်ဗျာ။ဒီလာမယ့်အစိုးရတက်လက်ထက်မှာတိုင်းဒေသတွေရဲ့ခန့်ကန္တာဘယ်ထိအရေးပါနိုင်မယ်လို့ထင်ပါလဲခင်ဗျာ။
ကတော့နိုင်ငံပါတီပေါ်မှာမူတည်တဲ့သူအနာစင်စနစ်နဲ့လုံးနေတဲ့အချိန်ခါမှာဒီတိုင်းသားတွေနဲ့အန်တရီယာပူးပေါင်းပြီးတော့ကျွန်တော်တို့တိုက်လာခဲ့ပါတယ်။ထောင်လက်ချင်းကြီးပေါင်းများစွာအထင်းထင်းခံကြရပါတယ်။ဒီဟာလေးကိုသူထက်စဉ်းစားမယ်ဆိုရင်လုပ်စီရတယ်အများကြီးရှိပါတယ်ဒီအမေရပါတီကအတူတကွဟိုဟာလေးခံစားမိကြတယ်ဒီတိုင်းသားအုပ်စုတွေကိုဒီတိုင်းမှာထားတယ်နဲ့တော့ပြန်ပြီးရိုးဆက်နေပြီတော့သူတို့ကဖြည်းဖြည်းချင်းပြပြမှုလူလေးနဲ့
ဒီလက်ရှိအချိန်ထိတော့ NLD အနေနဲ့ပေါ့နော်တိုင်းဒါရေးနဲ့ပတ်သက်ပြီးတိကျတဲ့မူ policy တရားဝင်ချပြတာမျိုးမရှိသေးဘူးလို့လည်းဒီပြောဆိုမှုတွေရှိနေတော့က80နိုင်ငံရေးဥဆောင်မှုခန့်ကဏ္ဍတွေမှာတိုင်းဒါတွေပါဝင်နိုင်ဖို့မျှော်လင့်နိုင်ပါသလားခင်ဗျာ
ငါတို့ကနိုင်ငံရဲငါတို့တဘောပဲလို့သူချင်းလို့ရှင်တော့ဒါသူတို့တဘောပဲပေါ့ဒါကျွန်တော်တို့ကဘာမှပြောပွင့်ခွင့်ရှိပါဘူးဒီလိုအောင်ပြလာတဲ့အခါမှာငါတို့ကဒီလိုပဲကြောက်ဘူးတယ်ဆိုလို့ရှိရင်နေရာတွေကိုပြန်ပြီးသတိရမယ်ဆိုလို့ရှိရင်တော့အားလုံးဆက်စည်းစားပြီးတော့နေရာတွေဘာတွေပြင်နိုင်ကြဘူးတော့အင်းပါပေါ့ခင်ဗျာ
နောက်တစ်ခုကတိုင်းသားတွေမျောမနဲ့တန်းလူရေးနဲ့ဖက်ဒရယ်ပြည်ထောင်စုဆိုတာဒီဆိုရတဲ့လက်ထက်မှာဖြစ်ပေါ်လာနိုင်မလားခင်ဗျာအဲ့ဒီပေါ်မှာသုံးသပ်ချက်လေးပြပါဦး
ကျွန်တော်တို့ပြည်ထောင်စုဖွဲ့ရှိတာကဒီဖက်ဒရယ်ပြည်ထောင်စုလူကြီးလုံးဖွဲ့ရှိကြတာပဲကျွန်တော်တို့ပူးပေါင်းပြီးဖက်ဒရယ်အနေနဲ့ကျွန်တော်တို့ပြည်ထောင်ရေးပူးပြီးတော့ကောင်းမယ်ဆိုတဲ့အမိန့်နဲ့ကျွန်တော်တို့ကကျွန်တော်တို့ရည်ရွယ်ထားတဲ့တိုင်းချက်မှာလာလို့အခုချက်ချင်းကျွန်တော်တို့မြန်မာပြည်ရေးရင်းနဲ့စူးစားဖို့ကဒါအဲ့လောက်ဘုံတော့အခန်းဆုံးပြည်တိရည်ရွယ်နဲ့ဖြစ်မှာဘူးဘုရုပ်ကဒါအမြဲတည်ရုံပါပဲ
ဟုတ်ကဲ့နှစ်ပေါင်း60ကျော်ကြာဖြစ်နေတဲ့ပြည်တွင်းစစ်ကြီးဆုံးသက်နိုင်ဖို့ပေါ့နော်အခုတက်လာမဲ့အစိုးရတိတ်ကဘာတွေလှုပ်ဆောင်သင့်တယ်လို့ထင်မြင်ပါလဲခင်ဗျာ
ကိုအချင်းချင်းတက်ရကြတာတော့ဒါကြောင့်လေအဓိကဆရာလို့ရှိတော့ပြပါဗျာဆရာမျိုးဘူးတင်တဲ့အတိုင်းမဖြစ်တော့ဖြစ်အောင်စဉ်းစားနဲ့လုပ်နေလားချင်းချင်းနဲ့အဲ့ဒီချင်းချင်းကိုရှင်းနေချင်းတော့အားလုံးပြည်နိုင်တယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့အခုလူဖြည့်ကြားပေးတဲ့အတွက်ဇူမီတီမူဂရစီဘွဲ့ချုပ်ဥက္ကဋ္ဌပူကျင်းရှင်းထန်ကိုကျေးဇူးတူတင်ရှိပါတယ်ခင်ဗျာ
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ချင်းပြည်နယ်ဟာခါမျိုးကနေအိမ်တစ်ခုမှာပြင်းထန်တဲ့ပောက်ကွဲမှုတရဖြစ်ပွားခဲ့မှုကြောင့်လူ6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
ਨੇ ਜਾ ਡੇਟਾ ਤਰਿੰਨ ਡੌਟ ਦੇ ਸੂਜੀ ਟਿੰ ਪਿਆ ਠਾਰੇ ਟਾਇਨ ਤਰਿੰਨ ਲਾ ਸੀਜ਼ਨ ਕੋ ਨਾ ਸੇਂ ਗੇ ਜਾ ਰਾ ਵਾ ਖਿਆ ਦੀ ਸੀਜ਼ਨ ਨੇ ਅਟੂ VOA ਕਾ ਠੌਲਨ ਨੀ ਰੇ ਅਪੈਟ ਸੇਂ ਕੰਨਾ ਰੀ ਤਰਿੰਨ ਨੇ ਤਰਿੰਨ ਸੌਮਾ ਰੀ ਕੋ VOA ਇੰਟਰਨੈਟ ਵੈਬਸਾਈਟ ਲੇਸਾ www.bamis.voanews.com ਮਾ ਅਤਨ ਨੇ ਨਾ ਸੇਂ ਨਾਈਂ ਦਲੋ ਸਾ ਨੇ ਵਾ ਫੱਟ ਲੋ ਯਾ ਵਾਰੇ VOA ਅਮਰੀਕਨ ਤਾਂ ਯੇ ਚਾਲਾ ਬੇ ਨੀ ਮਿਆਮਾ ਬਾਦਾ ਸੀਜ਼ਨ ਨੀ ਕੋ ਵਾਸ਼ਿੰਗਟਨ ਡੀਸੀ ਮਿਊ ਰੋ ਕਾ ਨੀ ਟੈ ਯਾਈ ਠੌਲਨ ਪੀ ਨੀ ਰਾ ਵਾ ਖਿਆ ကျွန်တော်ရဲ့အစီအစဉ်နဲ့မကြခင်ပြီးဆုံးတော့မှမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ပြည်ထောင်ငံပါရီမျိုးတော်ကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက် IS စစ်သွေးကြောအဖွဲ့ကိုတိုက်ခိုက်ရေးနိုင်ငံတကာညွန်မောင်းအဖွဲ့ကိုချက်တွင်ဖို့အနောက်မာမေးနိုင်ငံတွေဒီကနေ့ဆက်ပြီးတွန်းအားပေးနေကြပါတယ်။ဆီးရီးယားက IS စစ်သွေးကြောတွေကိုညွန်မောင်းအဖွဲ့လေကြောင်းတိုက်ခိုက်မှုမှာပူးပေါင်းပါဝင်ဖို့ရာအခုမဟုတ်ရင်ဘယ်တော့လဲလို့မေးခွန်းထုတ်ပြီးတော့ညွန်မောင်းအဖွဲ့နဲ့ပူးတွဲတိုက်ခိုက်ဖို့ဒီတစ်ချောင်းဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလွှတ်တော်မှာတင်ပြပါတယ်။ဒီတော့ဒီမှာပဲပြင်သစ်သမ္မတဖရန်ဆွာအော်လန်ဟာဒီကနေ့ရုရှားနိုင်ငံကိုသွားရောက်ပါတယ်ပြင်သစ်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုမှာပူပေါင်းပါဝင်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုသူကဆွဲဆောင်စည်းရုံးဖို့ကြိုးစားနေတာပါတူရကီစီးရဲနယ်စပ်မှာဒီတိုင်းမဲ့အစောပိုင်းကရုရှားတိုက်လေရင်ဒဇင်းကိုတူရကီကပစ်ချလိုက်ပြီးတဲ့နောက်ရုရှားနဲ့တူရကီကြားအပြင်းအထန်အပြန်အလှန်ပြောဆိုတာတွေဒီကနေ့ထိဆက်ဖြစ်နေတော့ပါပဲလေယုံကိုပစ်ချလိုက်တဲ့ကိစ္စသူ့နိုင်ငံကတောင်းပန်မှာမဟုတ်ဘူးလို့ CNN ကျောက်တန်သတင်းဌာနနဲ့မေးမြန်းခန်းတစ်ခုတွင်တူရကီသမ္မတရစ်ချပ်တိုင်ယက်အာရူဝန်ကပြောသွားပါတယ်။တောင်းပန်မှုလိုအပ်သူရှိတယ်ဆိုရင်အဲ့ဒါကျွန်တော်တို့တော့မဟုတ်ဘူးထင်ပါတယ်။ကျွန်တော်တို့လေပိုင်းနဲ့တဲကိုချိုးဖောက်ဝင်ရောက်သူတွေကသာတောင်းပန်ဖို့လိုအပ်သူတွေဖြစ်ပါတယ်လို့သမ္မတအာရူဝန်ကပြောပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ထောင်ချထားတဲ့အသက်82နှစ်အရွယ်တရုတ်စာနာရှင်သမားတူကိုဆေးကုသဖို့ဆိုပြီးတရုတ်အာဏာပိုင်တွေကပြန်လွှတ်ပေးလိုက်ပါပြီ။သတင်းစာဆီယာမားအခေါ်ယူရဲ့ထောင်ဒဏ်ကိုခုနှစ်နှစ်ကနေ9နှစ်ထိတရားရုံးတစ်ခုကဒီကနေ့ short ချလိုက်အပြီးနိုင်ငံပိုင်အတွက်မှာပဲသူ့ကိုပြန်လွှတ်ပေးလိုက်တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကနေကြေညာတာပါ။ကောင်ဟာနှလုံးရောဂါခံစားနေရတာမို့ဆေးကုသမှုခံယူဖို့ပြန်လွှတ်ပေးရေးဆက်ကြိုးစားသွားမယ်လို့တရားရုံးစုမတ်ချက်ထွက်ပြီးတဲ့နောက်သူ့ရဲ့ရှေ့နေတွေကပြောခဲ့ပါသေးတယ်။1989ခုနှစ်မှာ TMN ရင်းမြင်ဆန္ဒပြပွဲကိုအစိုးရကနှိမ်နှင်းဖြိုခွဲလိုက်ပြီးတဲ့အချိန်တုန်းကလည်းနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဆိုတဲ့စွဲချက်နဲ့ပဲကောင်ကိုထောင်ဒဏ်6နှစ်ချမှတ်ခဲ့ပူပါတယ်။ကိုရီးယားနိုင်ငံကြားဆက်ဆံရေးပြန်ကောင်းလာအောင်လုပ်ဖို့ရည်ရွယ်တဲ့ဆွေးနွေးပွဲတစ်ခုရဲ့အကြောင်းအရာတွေကိုချမှတ်ဖို့မြောက်တောင်မြောက်ကိုရီးယားနိုင်ငံတာဝန်ရှိသူတွေရဲ့လုပ်ငန်းအဆင့်ဆွေးနွေးပွဲကိုဒီကနေ့လုပ်ပါတယ်။အလဲအလတ်ဆင့်တာဝန်ရှိသူတွေရဲ့အစည်းအဝေးကိုပန်မွန်ဂျုံအပြည့်အကျေးရွာမြောက်ကိုရီးယားပဲချမှတ်လုပ်တာပါ။ဒီကနေ့ဟာဖြင့်အမေရိကန်ပြည်ထောင်စုမှကျေးဇူးတော်နေ့အထိမ်းအားလျက်ဖြစ်ပြီးမိသားစုတွေစုံတွေ့ကြ၊စားသောက်ကြ၊လျှော့ဈေးနဲ့လိုက်ရောင်းတာတွေကိုလိုက်ဝယ်ကြတဲ့နေ့ဖြစ်ပါတယ်။သမ္မတဘရာကိုဘားမားကသူ့ရဲ့သတင်းပတ်စင်မင်းကွန်းထဲမှာတော့ပြည်သူတွေကိုပြောရွှင်ပွဲရကျေးဇူးတော်နေ့ဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပေးခဲ့ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်တင်ရကြညာခဲ့တာပါခင်ဗျာဒီကနေ့ည VOE အစီအစဉ်တွေကတော့ဒီလောက်ပါပဲဒီညာပိုင်းအစီအစဉ်ထုတ်လို့ရေးမှုက Mac Computer ဖြစ်ပြီးအတန်ဖန်း Engineer ကတော့ Cedric Franklin ဖြစ်ပါတယ်ကျွန်တော်ကတော့အော်ပါ VOE American တန်ကနေဂျာတာပရီနေ့ညအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 24 32 25 50ရုပ်ကနေထုတ်လွှင့်ခဲ့တာပါသောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.